Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဒီဇင်ဘာလ29ရက်တောက်ကြညာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line meter 1925နဲ့30ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်တောင်ကိုရီးယားနိုင်ငံမှာယာယီသမရဟန်ဒက်ဆူကိုတရားစွဲဆိုဖို့လွှတ်တော်အမတ်တွေကဒီကနေ့မဲခွဲဆုံးဖြတ်လိုက်ပါတယ်ယူကရိန်းမှာဒဏ်ရာနဲ့ဖမ်းမိထားတဲ့မြောက်ကိုရီးယားစစ်သားတေဆုံးသွားပြီလို့တောင်ကိုရီးယားထောက်လှမ်းရေးဌာနကဒီကနေ့ပြောဆိုပါတယ်အစ္စရေးမြို့တော်တယ်လီဗီကိုတယ်လီဗီကလေယာဉ်ဝင်းကိုမစ်ဆိုင်းတုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယေမင်နိုင်ငံကဟူတီတပုံတွေကပြောဆိုလိုက်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပ
ါဟုတ်ကဲ့ပါကိုစောမိုးကျော်ရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်ထဲရှမ်းတောင်ကယားနယ်စပ်ဘက်ဖဲခုံပင်လောင်းစီဆိုင်မှာပို့ဦးပြည်သူစစ်သားစုဆောင်နေတာမှာဒေသခံက
ကျင်းကြရတယ်ဘာဖြစ်ကြောင်းလဲဘာမှမသိတော့အခုချင်းလေသူတည်းနေပြရတယ်ဆိုတာဆက်ပြီးနေတော့
ဒီတရင်လာအပီးမှာတော့နှစ်ကုန်ထူးစီစဉ်အမျိုးသမီးကဏ္ဍပြီးရင်တောက်ကြညာပတ်စင်ကဏ္ဍဖြစ်ကဏ္ဍဖြစ်သုဒ္ဓဆောင်လေအမေရိကန်တခွင်းနဲ့နောက်နှစ်ကုန်ထူးစီစဉ်ဖြစ်ပဲသိပ်ပံတဲ့နီးပညာကဏ္ဍတို့ကိုနှဆိုင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့တင်ကိုကိုစုံမှုကြောင့်လည်းပြောပြပေးပါမယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာယာယီသမရဟန်ဒက်ဆူကိုတရားစွဲဖို့လွှတ်တော်အမတ်တွေကဒီကနေ့မဲခွဲဆုံးဖြတ်လိုက်ကြပါတယ်စေုပ်ချွေးကျင်ညာလို့ယာရုကနေယာယီဖေရှားခံထားရတဲ့သမရယွန်ဆုဂျိုးနေရာမှာယာယီသမရကာကွယ်နေတယ်လို့ဆိုပြီးလူများစုအတိုက်ခံအမတ်တွေကဒီကနေ့တောက်ချာနေမှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်မဲခွဲဖို့ဆုံးဖြတ်တယ်လို့လွှတ်တော်ဥက္ကဋ္ဌကကြေညာခဲ့ပြီးနောက်အာဏာရပါတီအမတ်တွေကမချေမနှက်ဆန္ဒပြခဲ့ကြပါတယ်အနာယပါတီ PPP ရဲ့လွှတ်တော်ကိုယ်စားလှယ်တွေကန့်ကွက်နေတဲ့ဂျာကပဲဝင်ကြီးချုပ်လည်းဖြစ်တဲ့ယာယီသမရဟန်ဒက်ဆိုးကိုတရားစွဲဆိုဖို့မဲခွဲရမှာလွှတ်တော်ကိုယ်စားလှယ်192ယောက်ကမဲပေးထောက်ခံခဲ့ကြပါတယ်။ယာရုကနေယာယီဖေရှားခံထားရတဲ့သမရယွန်ဆုဂျိုးရဲ့အမှုကိုဖွဲ့စည်းပုံတရားရုံးမှာစစ်ဆေးကြားနာမဲ့တရားသူကြီး3ယောက်ကိုယာယီသမရဟန်ဒက်ဆိုးကလက်မခံခံမခံအပ်တဲ့အတွက်သူဟာယွန်ဆုဂျိုးကိုကာကွယ်နေတယ်လို့ဆိုပြီးယာယီသမရတာဝန်မထမ်းဆောင်သင့်ဘူးလို့အတိုက်ခံအမတ်တွေကပြောကြတာဖြစ်ပါတယ်တောင်ကိုရီးယားမှာတရင်နှစ်ပတ်အတွင်းသမရ2ယောက်ကိုလွှတ်တော်ကတရားစွဲဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးနိုင်ငံရေးအရာကွဲပြဲမှုတွေကြီးထွားလာနေပါတယ်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုတော့ဖွဲ့စည်းပုံတရားရုံးကနေဆုံးဖြတ်အတည်ပြုရမှာပ
ါယူကရိန်းမှာဖမ်းမိခဲ့တဲ့မြောက်ကိုရီးယားစစ်သားသေဆုံးသွားပြီလို့တောင်ကိုရီးယားကပဲပြောလိုက်ပါတယ်ယူကရိန်းတို့ဒဏ်ရာနဲ့ဖမ်းမိတဲ့ဒီမြောက်ကိုရီးယားစစ်သားဟာဒဏ်ရာနဲ့သေဆုံးသွားပြီလို့တောင်ကိုရီးယားထောင်လင်းဌာနကဒီနေ့တောက်ကြနေမှာပြောလိုက်တာပါဒီဇင်ဘာ26ရက်နေ့ကမြောက်ကိုရီးယားစစ်သားတယောက်ကိုယူကရိန်းဘက်ကအရှင်ဖမ်းမိခဲ့ပေမဲ့ရထားတဲ့ပြင်းထန်တဲ့ဒဏ်ရာတွေနဲ့တရက်ကြာမှဒီနေ့မှသေဆုံးသွားတာလို့မဟာမိတ်ထောက်လှမ်းရေးဌာနတွေရဲ့အတည်ပြုချက်ရကြောင်းတောင်ကိုရီးယားထောက်လှမ်းရေးဌာန NIS ဒီနေ့ကြေညာချက်ထုတ်ပြန်လိုက်တာပါယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားဘက်ကစစ်တိုက်ပေးဖို့မြောက်ကိုရီးယားကစစ်သား 1,000 ကျော်ဆေလွတ်ထားတယ်လို့တောင်ကိုရီးယားအမေရိကန်နဲ့ယူကရိန်းတို့ကခံမှန်းထားပါတယ်တိုက်ပွဲတွေအတွင်းမြောက်ကိုရီးယားစစ်သား3,000လောက်တေဆုံးဒဏ်ရာရခဲ့တယ်လို့ယူကရိန်းသမ္မတဗိုလ်လော်ဒီမီယာဇလန်စကီကလွန်ခဲ့တဲ့ရက်ပိုင်းကပဲပြောကြားထားပါတယ်။တောင်ကိုရီးယားထောက်လှမ်းရေးကတော့ဒဏ်ရာရသေဆုံးသူက1,000လောက်ကိုရှိမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။အစ္စရေးမှာစီးပွားရေးအချက်အကျကြားတဲ့တယ်လီဗီမျိုးကလေယာဉ်ဝင်းကိုမစ်ဆိုင်းတုံးနဲ့မနေ့ကပစ်ခတ်တိုက်ခိုက်ဒီကနေ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယေမင်နိုင်ငံကဟူတီတပုံတွေကပြောဆိုပါတယ်။ဟူတီတပုံတွေထိန်းချုပ်ထားတဲ့ယေမင်နိုင်ငံကဆန္ဒနိုင်ငံတကာလေစိတ်ကိုအစ္စရေးဘက်ကလေကြောင်းကနေတိုက်ခိုက်ပြီးနောက်တနေ့မှလက်တုံပြန်တိုက်ခိုက်တာဖြစ်ပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကဆန္ဒလေစိတ်မှာကုလသမဂ္ဂလေနဲ့ပြန်လည်ထွက်ခွာဖို့ပြင်ဆင်နေချိန်ကြာတာပတိနေ့ကလေစိတ်ကိုတိုက်ခိုက်ခံရတာဖြစ်ကြောင်းယေမင်လေကြောင်းပြန်တိုက်တာဝန်ရှိသူတွေကပြောကြားပါတယ်ဒေါက်တာ Tedros ဦးဆောင်တဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့လေစိတ်ရောက်နေချိန်လေစိတ်တိုက်ခိုက်ခံရတယ်ဆိုတာကိုလည်းကုလသမဂ္ဂကအတည်ပြုပါတယ်အစ္စရေးဘက်ကတိမတိကိုတော့မရှင်းလင်းသေးပါဘူးအစ္စရေးနဲ့ယေမင်ဟာ ရင်းမြင့်တဲ့ပုံလေးအခြားအပြန်အလှန်ပြစ်ခိုက်တိုက်ခိုက်မှုတွေတိုးလာနေတဲ့အတွက်ကုလသမဂ္ဂကအပြစ်တင်ပြောဆိုခဲ့ပါတဲ့တောက်ကြနေမှာတော့ဟူသီတပုံတွေကဘင်ဂူရီယန်လေစိတ်အပါအဝင်အစ္စရေးတယ်လီဗီမျိုးကိုပြစ်ခတ်ခဲ့တဲ့အပြင်အာရေဗျပင်လယ်ကသင်္ဘောတစ်စင်းကိုလည်းပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်
အမေရိကန်မှာတော့ပထမဆုံးလူကိုကူးစက်ခဲ့တဲ့ပြင်းထန်ကြက်ငှက်တကွေးပိုးကအသွင်ပြောင်းနေတာကိုတွေ့လိုက်ရပါတယ်။အမေရိကန်ပြည်ထောင်စုမှာပထမဆုံးလူကိုကူးစက်ခဲ့တဲ့ပြင်းထန်တဲ့ကြက်ငှက်တကွေးနမူနာကိုရောဂါကာကွယ်ထိတ်ချုပ်ရေးဌာန CDC ကတက်ခွဲစမ်းသပ်တာမှာဒီကြက်ငှက်တကွေးဗိုင်းရပ်စ်အသွင်ပြောင်းသွားတာတွေ့ရှိခဲ့တာပါ။ကြက်ငှက်တကွေးကူးစက်သူရဲ့ခြံဝန်းထဲကကြက်ငှက်တွေမှာစစ်ဆေးတွေ့ရှိခဲ့တဲ့ဗိုင်းရပ်စ်မျိုးကွဲမဟုတ်တော့ပဲဒီလူမှာအသွင်ပြောင်းနေတဲ့မျိုးကွဲဖြစ်နေတယ်လို့ CDC ကပြောလိုက်ပါတယ်။လူနာရဲ့ virus နမူနာကိုတက်ခွဲကြည့်ခဲ့တာမှာကူးစက်ခံရသူရဲ့ cell တွေမှာပိုတွယ်ကပ်နိုင်ရေးအတွက်အဓိကကြတဲ့ virus ရဲ့ HA မျိုးရိုးဗီဇမှာအသွင်ပြောင်းတာကိုတွေ့ခဲ့ရတာပါ။အခုလိုပထမဆုံးလူကိုကူးစက်တဲ့ပြင်းထန်ကြက်ငှက်တကွေးမှာအသွင်ပြောင်းလဲသားတာတွေ့ခဲ့ရပေမဲ့အများပြည်သူကိုအများကြီးကူးစက်ပြန့်နှံ့နိုင်ခြေကတော့နည်းနေဆဲဖြစ်တယ်လို့ CDC ကပြောထားပါတယ်။အမေရိကန်ပြည်ထောင်စုလူဆီယာနာပြည်နယ်မှာနေထိုင်သူအသက်65နှစ်အရွယ်လူတူဟာပြီးခဲ့တဲ့သတင်းပတ်ကအသက်ရှူလမ်းကြောင်းဆိုင်ရာပြင်းထန်တဲ့ရောဂါဖြစ်နေတယ်လို့တွေ့ရှိခဲ့ပြီးစစ်ဆေးခဲ့တာမှာအခုလိုပထမဆုံးပြင်းထန်တဲ့ကြက်ငှက်တကွေးကူးစက်နေတာတွေ့ခဲ့ရတာပါခင်ဗျာ
။ကာကွယ်ရေးအသုံးစရိတ်အမေရိကန်ဒေါ်လာ55ဘီလီယံအပါအဝင်လာမယ့်နှစ်ဧပြီလမှာစတင်အသက်ဝင်မဲ့ရာသုံးခံမှန်းခြေအသုံးစရိတ်ဒေါ်လာဘီလီယံ930ကိုဂျပန်အစိုးရကဒီကနေ့အတည်ပြုလိုက်ပါတယ်။တကြီးရွယ်ဝရင်းများလာတဲ့အတွက်လူမှုဖူလုံရေးအသုံးစရိတ်ဒေတာရင်းချိန်ချောက်ရန်တွေကိုကာကွယ်တုံ့ပြန်နိုင်ဖို့ကာကွယ်ရေးအသုံးစရိတ်စတာတွေကိုတိတိတသာတိုးမြင့်ထားပါတယ်။ဒုတိယကမ္ဘာစစ်ပွဲပြီးနောက်ပိုင်းအခက်အခဲအရှုပ်ထွေးဆုံးလုံခြုံရေးအခြေအနေကိုရင်ဆိုင်နေရတယ်လို့ဝန်ကြီးချုပ်ရှီကေရူအီရှိဘာကသတိပေးထားတဲ့အချက်ကိုကာကွယ်ရေးဝန်ကြီးဌာနကထပ်မံပြောဆိုပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းဂျပန်နိုင်ငံရဲ့ဖွဲ့စည်းပုံစီးမင်းအရဂျပန်နိုင်ငံအနေနဲ့ကိုယ်ကိုယ်ကိုခုခံကာကွယ်နိုင်တဲ့စွမ်းရည်စည်ရည်စွမ်းရည်ကိုသာထားရှိဖို့ကန့်သတ်ထားပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့စိန်ခေါ်မှုတွေကိုအထူးရင်ဆိုင်နေရလို့ထောက်ပြပြီးအရေးပါတဲ့လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာမူဝါဒတွေကို2022ခုနှစ်မှာပြင်ဆင်ခဲ့ပါတယ်။ဂျပန်မှာကလေးမွေးဖွားနှုန်းအင်ဗရန်နဲ့နေပြီးနိုင်ငံသားကရွှေပြောင်းအခြေချသူတွေလည်းများလာတာကြောင့်တကြီးရွယ်အိုများတဲ့ပြဿနာတွေကိုနောက်ထပ်စိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။
မင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ VOA American တန်ရဲ့တောက်ကြညာသတင်းတွေကိုကုစောမှုကြော်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ပါရှမ်းတောင်ကယားနယ်စပ်ဘက်ဖဲခုံပင်လောင်းစီဆိုင်မှာပိုးပြည်သူစစ်စစ်သားစုဆောင်နေတာပါရှမ်းပြည်နယ်တောင်ပိုင်းမှာပိုးပြည်သူစစ် PNO အဖွဲ့တွေဟာအရွယ်ရောက်သူတွေကိုစစ်မှုထမ်းဖို့ဖိအားပေးနေတယ်လို့ဒေသခံတွေကပြောပါတယ်အထူးသဖြင့်ဖဲခုံပင်လောင်းနယ်စီဆိုင်မြို့နယ်တွေမှာစစ်သားစုဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်PNO ဖွဲ့ထင်းချုံနယ်မြေတွေမှာတရင်တောင်တယောက်စစ်မှုမထမ်းမနေရဖိအားပေးနေတာကြောင့်ဒေသခံတွေစိုးရိမ်နေတာကိုရန်ကုန်ကသတင်းပေးပို့ထားတာမဆုမြတ်မုံပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းပအိုးပြည်သူစစ် PNO အဖွဲ့အခြေစိုက်လှုပ်ရှားတဲ့နယ်မြေတွေဖြစ်တဲ့ပင်လောင်းနဲ့ဖဲခုံမြို့နယ်တွေမှာချေးရွာတွေကိုတရင်တယောက်နှုံးနဲ့စစ်မှုထမ်းဖို့ဖိအားပေးနေပါတယ်အဓိကစီဆိုင်ပင်လောင်းဖဲခုံမြို့နယ်တွေမှာ PNO ကအာဓမ္မစစ်သားစုဆောင်ပြီးစစ်သည်တွေပေးနေတယ်လို့အမည်မဖော်လိုတဲ့ဒေသခံတယောက်က VOA ကိုပြောပြပါတယ
်သူတို့သိချင်တဲ့မိသားမခေါ်ရပြဒီဆိုင်တို့ပင်လောင်းတို့ဒီတောင်ကြီးပဲတို့ဟိုဘုံဖဲတို့တော့ဖဲခုံဖဲတော့ဥမာသူတို့ပြောင်းဝင်ရတယ်ဆိုတော့ဖဲခုံဖဲကဘယ်လိုနေလဲမသိဘူးတကယ်ချီကောင်းချီနိုင်တယ်ကောတနေ့မြေမီတော့အကုန်လုံးပါပဲသွားရတာပဲအလေးချမ်းနေသွားကြတာပဲသူကတော့ချီကမ်းမသွားချင်ဘူးမလိုက်ချင်ဘူးဆိုလူကတကယ်ဆိုသွားတောင်းလာခုနစစ်တောင်းလာပြောင်းလို့ပြရတယ်အဲ့ဒါရှိတယ်ပါဘူးဒီစားပေါ့ဗျဒီစားနေသွားကြတယ်သူကတော့ပြန်တယ်မသွားမနေရသွားတယ်ကရှိတော့တယ်ကိုပြောတာတော့လည်းခြေတန်းရောက်တော့ဘာမှပြည့်စုံပြည့်စုံရှိတော့ကြားရတာလည်းကြားနေတာပဲ
PNO ပြည်သူစစ်ကစစ်တနန်းကိုရပ်ပိုင်းလောက်တာပေးပြီးတော့ရှေတန်းလွှတ်နေတယ်လို့ပြောပါတယ်ရှေတန်းပို့ခံရသူတချို့ကတရက်ကိုကြံ့ွယ်၈000လောက်အထိလူငါအစားထိုးကြတာတွေရှိနေတယ်လို့ဒီလုံခြုံရေးအရနာမည်မဖော်လိုတဲ့ဒေသခံကပြောပြပါတယ်ငွေချေးချမ်းသာသူတွေကစစ်ထဲဝင်ဖို့လူငါပြီးအစားထိုးကြပေမဲ့စင်းရဲတဲ့မိသားစုတွေကတော့အခက်ကြုံနေကြပါတယ်တချို့ငွေကြေးချိုးတဲ့သူတွေကလည်းစားဝတ်နေရေးအတွက်ငွေကြေးယူပြီးတော့လူစားထိုးသွားကြတာမျိုးတွေလည်းရှိနေပါတယ်။ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကလည်းအခုလိုမျိုးကရင်ပြည်နယ်ထဲမှာ PNO ပအုပ်ပြည်သူစစ်အဖွဲ့ကအာဓမ္မစစ်သားစုဆောင်နေတယ်လို့တချို့နေရာတွေမှာလူစားထိုးလို့လည်းမရတာကို VOA ကိုအခုလိုပြောပြပါတယ်
။ဖ ီယန်နိုရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့ခြေရွာပေါ့နော်ပင်လောင်းဖက်ကောအစကခြေရွာတွေဒီမှာပင်ပီယန်နိုကတရားနာမှာတတ်တာဆုဆောင်တာတွေလုပ်နေတယ်တင်ထောင်းတူဦးပေါ့နော်စိတ်မှုမထမ်းနေရစနစ်ကိုလုပ်နေတယ်
တော့ရောကြီးတွေပါနေပြည်တယ်မျိုးလည်းလုံးလို့မရအောင်စစ်ကောင်စီကိုမထောက်ခံပေးမဲ့လည်း PNO ကိုမထောက်ခံပေးမဲ့လည်းဒီလိုအတင်းအဓမ္မစစ်တပ်ဆူဆောင်းချင်းခံရတဲ့ဖက်ခင်မျိုးတွေဒေသခံပြည်သူတွေခေကတော့ကြုံတွေ့ရတာပေါ့
ဒေသခံတွေကတော့စစ်သားဆူဆောင်းရေးကြောင့်စိုးရိမ်နေကြပေမဲ့ PNO ပြည်သူစစ်ကိုလည်းကြောက်နေကြရတယ်လို့လုံးကြုံရေးအရနာမည်မဖော်လို့တဲ့ဒေသခံက VOA ကိုပြောပြပါတယ
်စိုးရိမ်ကြတာပဲဒီစစ်ဘာဖြစ်ကြောင်းလေအတားဒီစီနေရတော့တော်မတော်ဘာလို့ဖြစ်လဲကိုတဲ့နေပြရလဲဆိုတာဒါကပြည်နေတော့တိုက်ပွဲတော့ရောက်ပြည်နေတဲ့ကံကြတော့ဘုရင်တော်ကြီးစိုးရိမ်ကြတယ်သူတို့လည်းသူရဲ့မိဘောသားကိုမင်းတို့ဆန်နေတဲ့ကံကြတော့မရှိဘူးလို့ပြောရတယ်မျိုးပေါ့နော်
ဂျုံလာကလေးကစီဆိုင်မြို့နယ်ကဆေးပေးဒုက္ခသည်တွေကိုနေရပြန်လာဖို့နဲ့ပြန်မလာရင်နေအိမ်လေယာစတဲ့ပိုင်ဆိုင်မှုတွေကိုသိမ့်မယ်လို့စစ်ကောင်စီနဲ့ပအုပ်ပြည်သူစစ် PNO အဖွဲ့တွေကချိန်ချောက်ခဲ့ပါတယ်။နေရပြန်လာကြသူတွေကအသက်18နှစ်ကနေအသက်50ကျော်အမျိုးသားတွေကိုစစ်မှုထမ်းဖို့ဖိအားပေးအတမစစ်တင်တန်းတက်ခိုင်းပြီးတော့ရှေ့တန်းပို့ခံရတာတွေလည်းရှိခဲ့ပါတယ်။ကျေးရွာအုပ်ချုပ်ရေးမှုတွေကနေတဆင့်တတုတ်ကိုလူဦးရေရာနဲ့ချီခေါ်ယူပြီးတော့အခြေခံစစ်တနန်းပေးနေတာလို့ဒေသခံတွေကပြောပြပါရယ်စီဆိုင်မြို့နယ်ထဲမှာစစ်မှုရန်ခေါ်ယူစစ်တနန်းတွေပေးနေတာရှိနေတယ်လို့ PNO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခွန်တန်းကျွဲက VOA ကိုအရင်တုန်းကပြောထားမှုပါတယ်ဒါပေမဲ့ဒေသခံတွေပြောပြကြသလိုအတင်းအဓမ္မစစ်မှုထမ်းခိုင်းတာမျိုးမရှိသလိုစစ်မှုမထမ်းနိုင်လို့ငွေကြေးကောက်ခံတာမျိုးလည်းမရှိဘူးလို့ VOA ကိုဖြေဆိုမှုပါတယ်အခုနောက်ဆုံးဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တော့ PNO ကိုမေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူ
းဖဲခုံပင်လောင်းစီဆိုင်မှာပို့ပြည်သူစစ်စစ်သားစုဆောင်နေတာမဆုမြန်မုံပြောပြခဲ့တာပါအခုတော့အမျိုးသမီးကဏ္ဍနှစ်ကုံအထူးစီစဉ်ပါအမျိုးသမီးတွေရဲ့2024ခုနှစ်ဖြတ်သန်းမှုနဲ့နှစ်သစ်မျှော်မှန်းချက်ကိုပြောထားပါတယ်ကိုလွန်တော့မယ့်2024ဟာအမျိုးသမီးတွေအတွက်ဘယ်လိုနှစ်ဖြစ်ခဲ့ပါလဲဆုပ်ယုပ်မှုတိုးတက်မှုဘာတွေကြုံခဲ့ပါလဲလာမယ့်2025နှစ်သစ်အတွက်ရောဘလို့တိုးတက်ပြောင်းလဲမှုတွေဖြစ်လာဖို့မျှော်မှန်းကြိုးပမ်းနေကြပါလေအမျိုးသမီးတွေရဲ့နှစ်သစ်ဆန္ဒဆူတောင်းတချို့ကိုပါမခင်ပြုထွေပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါရှင်ဒီအမျိုးသမီးကဏ္ဍကကြိုဆိုပါတယ်သိမ့်မကြခင်မှာတော့2024နှစ်ကုန်လို့2025နှစ်သစ်ကိုကူးပြောင်းတော့မှာပါ။ကုန်လွန်တော့မဲ့ဒီ2024ခုနှစ်ဟာမြန်မာပြည်သူပြည်သားတွေအတွက်အမျိုးသမီးတွေအတွက်ဘယ်လိုနှစ်တစ်နှစ်ဖြစ်ခဲ့ပါလဲ။ခက်ခဲမှုတွေများလာတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပေမဲ့လို့လည်းအမျိုးသမီးတွေဟာသူတို့ရင်ဆိုင်ကြုံတွေ့ရတဲ့အချက်တဲစိန်ခေါ်မှုတွေကိုကြံ့ကြံ့ခံရင်ဆိုင်ကြော်ွားပြီးတော့အနာဂတ်အတွက်အကောင်းဆုံးပြင်ဆင်ကြိုးပမ်းခဲ့တာတွေကိုတွေ့နိုင်ပါတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ
်2024ခုနှစ်ဟာမြန်မာနိုင်ငံအတွက်ရောမြန်မာနိုင်ငံတွေကအမျိုးသမီးတွေအတွက်ပေါ့ဗောနော်ခက်ခဲကြမ်းတမ်းတဲ့နှစ်တစ်နှစ်လို့ပဲအဲကျွန်တော်တို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့တာမန်ချီနေမှာတော့မှအမျိုးသမီးတွေရဲ့ဟို social justice နဲ့ပတ်သက်လို့အမျိုးသမီးတွေရဲ့ status ပေါ့နော်နိုင်ငံရေးစီးပွားရေးအဲလူမှုရေးအစရှိသမီးပေါ့လေဒီတန်းလူညီများမှုအခြေအနေကတာမန်အခြေအနေဒီမှာတော့မှပဲရုန်းကန်နေရစေဖြစ်တဲ့အခြေအနေမျိုးကြီးမှာအခုလိုမျိုးဟိုအာနာရှင်စနစ်ဆိုးကိုဟိုပြန်ပြီးတော့အသက်သွင်းနေတဲ့ကာလကြီးမှာဒီအသက်သွင်းမှုကိုစန့်ကျင်တွန်းလှန်နေကြတဲ့တော်လှန်ရေးကာလမှာတော့အမျိုးသမီးတွေရဲ့အခြေအနေကပိုပြီးတော့စိန်ခေါ်မှုတွေများတယ်သို့တော်ဒီလိုခက်ခဲကြမ်းတမ်းတဲ့နှစ်တစ်နှစ်ဖြစ်ပေမဲ့လည်းပဲဒီအခက်ခဲတွေစိန်ခေါ်မှုတွေကိုဟိုလက်လျှော့ပြီးတော့အရှုံးပေးပြီးတော့ကြော်ထွားခဲ့တဲ့နှစ်တစ်နှစ်တော့မဟုတ်ဘူးလို့တော့မြင်တယ်။ဒီအခက်ခဲတွေစိန်ခေါ်မှုတွေကိုဟိုကြံ့ကြံ့ခံပြီးတော့ရွရွချွန်ချွန်နဲ့အောင်းမြင်မြင်အဲဖြတ်တန်းနိုင်ခဲ့တဲ့နှစ်တစ်နှစ်ပေါ့လေဖြတ်တန်းဖို့လဲစူးစမ်းကြတဲ့အမျိုးသမီးတွေကိုဥပမာတွေအနေနဲ့လည်းမြင်နေတွေ့နေရတယ်ပေါ့နော်။ဥမာဆိုလို့ရှိရင်2024 BBC ကကမ္ဘာအမျိုးသမီးတရားဆိုပြီးတော့အာဟလာရွေးချယ်သတ်မှတ်တဲ့အထဲမှာဖော်ပြခင်ရတဲ့အထဲမှာဆိုမြန်မာနိုင်ငံကအဖေမိကအမျိုးသမီးတူဟိုလည်းပါဝင်ခဲ့တာကိုတွေ့ရတယ်ပေါ့နော်နိုင်ငံရေးချင်းတူလည်းဖြစ်ပါတယ်ဆိုတော့အစားရှိသဖြင့်ပေါ့နော်ဒီလိုမျိုးခြေနေမျိုးမှာတော့မြန်မာပြည်ထဲကအမျိုးသမီးတွေဟာဒီကဘာကနေပြီးတော့ပေါ့နော်ဒီရွေးချယ်သတ်မှတ်ဖော်ပြခံရတဲ့အမျိုးသမီးတူတွေမှာပါဝင်လာခဲ့တဲ့အနေအထားမျိုးတွေရှိခဲ့တယ်ဒါအပြင်ကိုလည်းပဲတကဘာလုံးမှာကြည့်မယ်ဆိုလို့ရှိရင်လည်းပြိပခတွေက ပူပူများများလာတာပေါ့နော်တကမ္ဘာလုံးအခြေအနေနိုင်ငံတကာအခြေအနေနဲ့ကြည့်မယ်ဆိုရင်လည်းပဲဆိုတော့မြန်မာပြည်မှာလည်းမဟုတ်ဘူးကမ္ဘာတဝန်းမှာလည်းပဲမျိုးသမီးတွေရဲ့အခြေအနေတွေအဲဒန်းညူညီမြမှုတွေအဲလူမှုရေးဆိုင်ရာတရားမျှတမှုတွေအတွက်ကတော့စိန်ခေါ်မှုတွေရှိတဲ့နှစ်တစ်နှစ်ဖြစ်ပေမဲ့အဲဒီအမျိုးသမီးတွေဟာဒီအခြေအနေတွေကိုဒီအတိုင်းပဲလက်ဆင်းခံပြီးတော့ရှော့ပေးနေတာမျိုးမဟုတ်ဘဲနဲ့ရုန်းကန်တိုက်ပွဲဝင်နေကြတဲ့အာမန်တွေကိုလည်းတွေ့မြင်ခဲ့ရတဲ့နှစ်တစ်နှစ်လို့လည်းတစ်ဖက်မှာပြောနိုင်ပါတယ
်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းအခြေအနေတွေကိုပြန်ကြည့်မယ်ဆိုရင်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာနေရာစုံကနေရွရွချွန်ချွန်ဆက်လက်ပါဝင်နေတာကိုတွေ့ရတာကတော့အင်မတန်ကိုအားတက်စရာကောင်းတယ်လို့အမျိုးသမီးရေးနှိုးဆော်သူလည်းဖြစ်စစ်ရေးနိုင်ငံရေးကျွမ်းကျင်သူလည်းဖြစ်တဲ့ပမခဒေါ်မီမီဝင်းဘတ်ကလည်းပြောပါတယ်
ပထမဆုံးတော့ပြောဖို့လိုအပ်တာကတော့ဒီနေ့ပြောသွားတဲ့ဥစ္စာတွေပေါ့နော်အန်တီရဲ့ပုံကုတ်တယောက်အနေနဲ့တုံ့တက်သွားတာပါဘယ်ဖွဲ့စည်းဖို့မှစကူစားပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်။ဒီနေ့တာအတွက်ပေါ့နော်ရမ်းမဲ့အားတက်စရာကောင်းတဲ့ဒီတော်လိုင်းကြီးနဲ့ပတ်သက်ပြီးတော့ပေါ့နော်အခြေအနေလေးဖြစ်သွားတယ်။အန်တီကုနိုက်လည်းပြောတာတယ်ဒီဥစ္စာ tipping point ရောက်သွားပြီလို့ပြောတာတယ်။အဲ့ဒါတကယ်လည်းပို့ပြီးတော့ပိုပြီးတော့ခိုင်မာလာတယ်လို့ပြောလို့ရတာပေါ့နော်။ဒီတစ်နှစ်မှလည်းအဲ့ဒီနေနဲ့ပေါ့နော်ဒီဒီကဘာလုံးနေရာမျိုးစုံပေါ့နော်သွားပြီးတော့လူတွေနဲ့စကားပြောတယ်အဲ့ဆွေးနွေးပွဲတွေလုပ်တယ်အဲ့ဒီအချိန်မှာဘာသွားတွေ့လဲဆိုတော့80 80ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်နေတယ်အမျိုးသမီးတွေဖြစ်နေတယ်ဆိုတော့ဒီဥစ္စာကနောက်ပြီးတော့ဟိုအနည်းတို့ရင်တော့တွေ့ထားတဲ့ data ကလည်းပြောထားတာက65ရာခိုင်နှုန်းကအမျိုးသမီးလို့ပြောထားတယ်ဆိုတော့ဒီတော်လိုင်းရပေါ့နော်အမျိုးသမီးဥဆောင်ပြီးတော့လုပ်နေတဲ့ဥစ္စာလို့ပြောလို့ရတယ်။ဆိုတော့ဒီဥစ္စာအရန်ဝမ်းသာစရာလေးပေါ့နော်။အမျိုးသမီးအခုရတိတက်တက်ကြွကြွပဲသူတို့မှနေရာပေါင်းစုံကနေပြီးတော့သူတို့ဒီတော်လိုင်းရေးကိုပါဝင်နေကြတာ။ဒါကတော့ဝင်နေပေါ့နော်။အာတက်စရာသူတို့ရဲ့လှုပ်ဆောင်မှုတွေနဲ့စွမ်းရည်တွေကြောင့်မို့လို့ပဲဒီတစ်ခါဒီတော်လိုင်းရေးကဒီလောက်ထိအောင်မြင်တာလို့ပြောလို့ရတယ
်။အမျိုးသမီးခွင့်ရလှုပ်ရှားသူမက်ခင်လီကတော့2024ခုနှစ်တာကိုပြန်ကြည့်တဲ့အခါအရင်နှစ်တွေကတည်းကပိုပြီးတော့ပြင်းထန်တဲ့စီးရီးပိပခါရီရွှေပြောင်းချီချနေထိုင်မှုတွေနဲ့တဘာဝဘေးဒုက္ခခြံတွေကိုပိုပြီးတော့ဆူဆူဝါခံစားခဲ့ကြရတာကိုတွေ့နိုင်တယ်လို့ထောက်ပြပါရယ်။အမျိုးသမီးတွေအတွက်လုံခြုံမှုပြင်းမဲ့တဲ့နှစ်တစ်နှစ်ဖြစ်ခဲ့တယ်ဆိုပြီးတော့မက်ခလီကပြောပါရယ်
။2024မှာပြန်ကြည့်ရင်တော့ကျမတို့ကတတိုင်းပြည်လုံးကဆုပ်ယုပ်တာဆိုတော့ကျမတို့အမျိုးသမီးတွေလည်းပဲဟိုအတူတူပဲပေါ့နော်အတူတူပါပဲဆိုတော့သူတို့ပြင်တော့ကျမတို့ခုနောက်ပိုင်းမှာဆိုလို့ရှိရင်နယ်မြေတွေမငြိမ်းချမ်းတာတွေရှိတယ်နောက်တစ်ခါဒီစစ်မှုရန်ဥပဒေကြောင့်ပေါ့နော်စစ်မှုရန်ဥပဒေကြောင့်ကျမတို့လူငယ်တွေအမျိုးသမီးငယ်တွေနောက်သူတို့ရဲ့မိဘတွေအမေတွေပေါ့နော်စိတ်ပိုင်းဆိုင်ရာဘာဟိုအကုန်လုံးပေါ့မလုံခြုံမှုတွေခံစားရတဲ့အခါကျတော့2024ပြန်ကြည့်လို့ရှိရင်တော့ကျမတို့ကဒီပြည်တွင်းမှာရှိကြတဲ့အမျိုးသမီးတွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာမလုံခြုံမှုတွေပြင်ကျမတို့ဒီတိုင်းသားတွေနဲ့တော်လှန်ရေးနယ်မြေအုပ်စိုးမှုအောက်မှာအုပ်ချုပ်မှုအောက်မှာ control area မှာရှိနေကြတဲ့လူတွေအတွက်လည်းစစ်မဲ့တွေကပုံပြီးဖြစ်ပွားလာတဲ့အခါကျတော့သူတို့ရဲ့မလုံခြုံမှုပိုင်းဆိုင်ရာတွေကလည်းပုံပြီးတော့များလာတယ်ဒုက္ခတွေရောက်တယ်နောက်တစ်ခုကကျတော့တဘာဝဘေးအန္တရာယ်ကြောင့်ဆိုရင်လည်းကျမတို့အမျိုးသမီးတွေကပုံပြီးတော့တက်ရောက်ခံစားမှုတွေပုံများတဲ့အတွက်အမျိုးသမီးအခွင့်အရေးလို့ပြောတဲ့အခါမှာအခွင့်အရေးနဲ့အခြေအနေကတန်းတူချိန်နေကြတဲ့အတွက်ဟိုတန်းပြည်ထဲမှာခက်ခဲတက်တဲ့မှုတွေများလေကျမတို့ရဲ့အခွင့်အရေးပိုင်းဆိုင်ရာမှာလည်းပို့ပြီးတော့ဆုပ်ယုပ်မှုတွေရှိတယ်လို့ပြောလို့ရပါတယ်
။အာဏာသိမ်းခဲ့တဲ့2021ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သားထိခိုက်သေးခြင်းမှု6000ကျော်အထိကျိုးလာခဲ့တဲ့အကြောင်းကိုကုလသမဂ္ဂကလည်းပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲထပ်မံတရေပြောဆိုထားပါတယ်။တစ်ချိန်တည်းမှာလည်းဒီကုန်စည်နှုန်းကြီးမြင့်မှုနဲ့စားဝတ်နေရေးအကျပ်တွေကြားကြံ့ကြံ့ခံရုန်းကန်ကြရတဲ့အတွက်အကူအညီလိုအပ်ချက်တွေပို့ပြီးတော့မြင်ရတဲ့နှစ်တစ်နှစ်ဖြစ်ခဲ့တယ်လို့ပြောသူကတော့အာဏာရှင်ဆန့်ကျင်စီရီယံလှုပ်ရှားမှုအတွက်ရပုံငွေရှာဖွေကူညီပေးနေတဲ့ဂျပန်နိုင်ငံအခြေစိုက်မြမရေးလှုပ်ရှားသူမတ်နေနုနုတွင်ဖြစ်ပါတယ်
။ကျမက CDM ကို supporting လုပ်တဲ့သူတယောက်အနေနဲ့ပေါ့နော်ဒီ2024မှာကျမစီကိုအကူအညီတောင်းတဲ့ CDM အမျိုးသမီးတွေကပို့ပြီးတော့များလာတယ်။အဲဘလို့ကျမကပေါ့နော်သူတို့ထောက်ပို့ပေးတယ်အခါမှာအခက်ခဲတွေမျိုးစုံနဲ့အကျက်သေးတွေမျိုးစုံနဲ့ဒီပြည်တွင်းမြန်မာပြည်တွင်းမှာနေရတဲ့သူတွေအတွက်အရန်ဟိုအခက်ခဲဖြစ်တဲ့နှစ်တစ်နှစ်ပါပဲပို့ပြီးတော့ကျက်သေးလာတဲ့နှစ်တစ်နှစ်ပါပဲအဲဘလို့လူမျိုးတွေလဲဆိုရင်ကျမတို့ CDM လုတ်လိုက်တဲ့ ကိုရဲ့လုပ်ငန်းကိုအလုပ်ကံကိုဆုံးရှုံးလိုက်တယ်ပြီးတဲ့အခါမှာအမျိုးသားကလည်းဒီတော်လိုင်းရေးကြောင့်အဖမ်းခံရတယ်ထောင်ထဲရောက်သွားတယ်ဆိုတော့တာသမီးလေးနဲ့ဘဝကိုရှေ့ဆက်ဖို့အတွက်ကြောင့်ရအလုပ်ကိုလုပ်ရတယ်ဈေးရောင်းရတယ်အဲဒါကဥပမာပြရတဲ့အမျိုးသမီးတရားပေါ့နော်တခြားဒီနိုင်ငံရေးမှာမလုံခြုံတော့လို့ CDM ဝင်လိုက်ပြီးတော့ဘဝကိုမလုံကျွန်တော်တို့နေရာမျိုးစုံထွက်ပြေးနေရတဲ့အမျိုးသမီးတွေလည်းရှိတယ
်2024ဟာမြန်မာပြည်ကအမျိုးသမီးတွေတင်မကကမ္ဘာတဝန်းကအမျိုးသမီးတွေချားမှာလဲအကျန်းဖတ်မှုတွေစူးစူးဝါးဝါးကြုံရတဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်ကမ္ဘာတဝန်းလူခွင့်ချိုးဖောက်မှုတွေထဲမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်အကျန်းဖတ်မှုတွေဟာနေရာတိုင်းမှာတွေ့ရတဲ့အကျယ်ပြန့်ဆုံးနဲ့အဆိုးဝါးဆုံးအခြေအနေတွေဖြစ်တယ်လို့ကုလသမဂ္ဂအမျိုးသမီးများအဖွဲ့ UN Women ကပြောဆိုထားပါတယ်2024ခုနှစ်အတွင်းမြန်မာပါဝင်ကမ္ဘာတဝန်းကအမျိုးသမီးတွေအပေါ်အကျန်းဖတ်မှုတွေနဲ့နိုင်လုံမင်းထက်ဆက်ဆံမှုတွေဆူဆူဝါးဝါးရှိနေတာကိုထောက်ပြပြီးလူသားချင်းချင်းနားလည်မှုနဲ့ဖေးမကူညီစိတ်တွေမွေးမြူနိုင်ဖို့တိုက်တွန်းသူကတော့ဂယုဏနဲ့စာနာကူညီခြင်းလို့တိတ်ပေရတဲ့ရှုချစ်ဗုဒ္ဓဘာသာဖောင်ဒေးရှင်းမှာနှစ်ပေါင်း30ကျော်ပရိုက်တာလုပ်ငန်းတွေလုပ်နေတဲ့မတ်ဆဗရီနာတန်ဖြစ်ပါတယ်ချစ်ချင်းမေတ္တာနဲ့စာနာတရားရှိထားပြီးအပြန်အလှန်ဖေးမကူညီစမယ်ဆိုရင်ပုံမအေးချမ်းနဲ့ပုံမကောင်းမွန်တဲ့နှစ်သက်တစ်ခုကိုမျှော်လင့်နိုင်ပါတယ်လို့မတ်ဆဗရီနာတန်းကပြောပါတယ်
။မြန်မာပြည်နဲ့ကဘာတူကဘာသားအလုံး US မှာရှိတဲ့လူတွေရောပဲเนาะဘယ်မှာပဲကြည့်ကြည့်ဟို third world country ပဲဖြစ်ဖြစ်ဒီ first class country ပဲဖြစ်ဖြစ် it doesn't matter မိန်းကလေးနဲ့ကလေးတွေအလုံးကနေပြီးတော့အိမ်မှာပဲဖြစ်ဖြစ်အပြင်မှာပဲတွားတွားအကျန်းဖတ်တွေကနေပြီးတော့ခံရတာတွေကတော်တော်များနေတယ်เนาะအဲ့ဒါလေးတွေကဘာဖြစ်လို့လဲဆိုတော့ဒီစိတ်ဓာတ်ကြောင့်လူတိုင်းယောက်ျားမိန်းမကလေးလူတိုင်းအပါဝင်အားလုံးကနေပြီးတော့ကိုကနေပြီးစာနာစိတ်ဓာတ်ရှိတယ်ကိုကလည်းမနာစေချင်ကိုကိုရိုက်တာဘယ်သူမှမကြိုက်ကိုကိုထိခိုက်တာကိုလည်းမကြိုက်ဆိုတော့အဲ့ဒါကြောင့်ကိုကမကြိုက်ရင်ねကိုကစာနာစိတ်ထားလိုက်တဲ့အခါမှာသူ့ကိုစာနာစိတ်ပြန်ပေးလိုက်တဲ့အခါမှာသူ့ကိုမုဒိတာပေးလိုက်စာနာစိတ်လည်းရိုင်းပင်းကူညီပြီးတော့ကူညီပေးလိုက်တဲ့အခါမှာကြာရင်နောက်နှစ်တွေကြာရင်လည်းအလားတူများကြီးငြိမ်းချမ်းသွားမယ်လို့ထင်ပါတယ်နော်အလားဆိုရင်လည်းအာလူတွေအားလုံးစာနာစိတ်များပို့ထားပါ kindness တွေများပို့ထားပါကိုယ်စိတ်အေးချမ်းမှုတွေပို့ထားပါပြီးတော့ဖြူစင်တဲ့စိတ်ထားတွေများပို့ထားနိုင်ကြပါစေလို့ဆုတောင်းပါတယ်
အနာရှင်ကိုဆက်ကျင်တဲ့တွေဦးတော်လိုက်လှူရှာမှုတွေမှာလက်ရှိအခြေအတိပါဝင်နေဆဲဖြစ်တဲ့မော်ဒယ်အလှမယ်နဲ့သရုပ်ဆောင်မင်းသမီးအင်ဂျယ်လမုံကလည်းဆရာနာရှင်လက်အောက်မြန်မာပြည်သူပြည်သားတွေကျုံ့တွေ့ခံစားနေရတဲ့ဒုက္ခတွေနှစ်သက်မှာတော့အမြန်ဆုံးအဆုံးသတ်စေဖို့မျှော်လင့်တဲ့အကြောင်းပြောပါရယ
်အားလုံးပဲမိလာပါရှင်ညီမတို့အင်ဂျယ်လမုံဖြစ်ပါတယ်အားလုံးပဲနှစ်သက်မှာပျော်ရွှင်ပါစေအင်ဂျယ်တို့ကဘာတော်မှရှိနေရဲ့မြန်မာနိုင်ငံပြည်သူပြည်သားတွေအားလုံးနှစ်သက်မှာပျော်ရွှင်ချမ်းမြေ့ကြပါစေအင်ဂျယ်တို့အာနာရှင်စနစ်လက်ထက်ကလေးကနေပြီးတော့အင်ဂျယ်တို့မြန်မာပြည်သူပြည်သားတွေအားလုံးစိတ်ဆင်းရဲကိုယ်ဆင်းရဲနဲ့ဒုက္ခတွေခံလာခဲ့ရတာပေါ့နော်အဲ့တော့နှစ်သက်မှာအင်ဂျယ်တို့မျှော်လင့်ချက်အားကြီးစွာနဲ့တခါပြန်ပြီးတော့ဒီသူတို့ကိုတိုက်ထုတ်ဖို့အတွက်စိတ်သက်ကိုပို့ပြခိုင်းမှာပြီးကြပါလို့အင်ဂျယ်တီကနေတိုက်တွန်းချင်ပါတယ်နောက်ပြီးတော့အခုချိန်မှာဒီမြန်မာနိုင်ငံမှာပေါ့နော်စစ်ပေးရှောင်ဒုက္ခတွေတွေအသက်ဆုံးရှုံးရတဲ့သူတွေနောက်ပြီးတော့ဒီကျမကြီးအကြောင်းဒီအခြေအနေဆိုးရွားကြတဲ့သူတွေအများကြီးရှိရပေါ့နော်တို့အတွက်ကိုလည်းအင်ဂျယ်တို့ကတစ်ဖက်တစ်လမ်းကနေပြီးတော့ mentally အရာ physically အရာ financially အရာကူညီပေးရမှာဖြစ်တဲ့အတွက်အင်ဂျယ်တို့ရအားလုံးကရှော့လို့မရဘူးနော်အင်ဂျယ်တို့ကနှစ်သက်မှာပို့ပြီးတော့တစ်နှစ်ပြီးတစ်နှစ်ပို့ပြီးတမလာရမယ်နော်အားလုံးပဲဒီနှစ်သက်မှာလည်းတံပါတယ်နောက်2025မှာလည်းအားလုံးအတူတူတံပါပြီးတော့ဒီအာနာရှင်စနစ်ကိုအတူတူတိုက်ထုတ်ကြရအောင်နော် Fighting
WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့စီယုံရေးနဲ့နိုင်ငံရေးရှေ့ဆောင်ကိုစလဲနော်ဆဲဆဲရဲ့2024တနှစ်တာသုံးသက်ချက်နဲ့နှစ်သက်မျှော်မှန်းချက်ကိုလည်းကြည့်အောင်ပါရှင
်ကျမတို့2024မှာမှတ်တမ်းအရာကြည့်လဲလို့ရှင်တော့ဒီစစ်တပ်က27အရာကန်လုံးပဲဒီသူရဲ့နေမျိုးကိုထိချုပ်နိုင်တဲ့အနေထားကိုတွေးရတယ်ပေါ့နော်အဲ့ဒီမှာအပြင်ဆိုရင်လည်း2024မှာကျမတို့တော်လှန်ရေးအဖွဲ့တွေကပဲပို့ပြီးတော့နေမျိုးတွေကိုချက်ထိုးနိုင်တဲ့အနေထားတွေတွေးရတယ်အောင်မြင်နေပေါ့နော်လှုပ်ဆောင်နိုင်တဲ့အနေထားမှာတွေးရသလိုဒီသူတို့ရဲ့တိုင်းရင်းသားလူမျိုးအခြေပြုတာပဲပြောပြနေအခြေပြုတာပဲပြောပါတော့ ဒီအုပ်ချုပ်ရေးရန်တရားတွေပြီးလို့ရှိလဲပြည်နယ်အခြေပြုကောင်စီတွေပေါ့နော်ဖွဲ့စည်းလာတယ်ဖွဲ့စည်းဖို့ပြင်ဆင်လာတဲ့အပိုင်းမှာလည်းအများကြီးတွေ့ရတယ်ပေါ့နော်ဆိုတော့ကျမတို့2025မှာတော့ဒီထက်ပိုလုံနိုင်ပါစေပေါ့နော်အထူးသဖြင့်ကျမတို့ဒီစီရေးအရာလဲအောင်မြင်မှုတွေပိုရပါစေကျမတို့တခါမှမရရှိခဲ့ဘူးတဲ့ဒီအမျိုးသမီးအနည်းဆုံး30ရာခိုင်နှုန်းပါဝင်ရေးမှုပေါ့နော်ဒီchat ကျမတို့ NUCC platform နဲ့ဆိုလဲ chat တအားရပါဝင်နေရှိတယ်လို့ကျမတို့လိုက်လာတွေးဆုံတဲ့တချို့တော့ဒေါ်လာရေးအဖွဲ့အစည်းမှာဆိုရင်လဲသူတို့မူဝါဒတွေထည့်ထားတာတွေ့ရတယ်အဲ့ဒီမကပေါ့နော်တခြားတော့ဒေါ်လာရေးအဖွဲ့အစည်းတွေကလည်းဒီ gender equality ပေါ့နော်ဒီဂျာမန်တန်တူရေးကိုအလေးပြုပေါ့နော်အလေးအနှဲထားပြီးတော့အကောင့်ထဲပေါ်နိုင်ဖို့အတွက်ကိုလည်းဆူတောင်းတယ်ပေါ့နော်နောက်တစ်ခုကျမတို့တိုက်နေတဲ့ဒီဘုံရန်သူပေါ့နော်ကြာဆုံးပြီးတော့ကျမတို့နိုင်ငံအသစ်ကိုတည်ထောင်နိုင်တဲ့နှစ်သစ်ပေါ့နော်နှစ်သစ်အောင်မြင်မှုဖြစ်ပါစေလို့ဆူတောင်းပါတယ်ဟုတ်ကဲ့
2021အာဏာသိမ်းနောက်ပိုင်းစစ်တရဲ့ဖိနှိပ်မှုတွေအောက်မှာအခက်အခဲဆုံးကာလတွေကိုကြံ့ကြံ့ခံကြော်ဖြတ်ရင်းအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာနေရာဆုံးကဏ္ဍဆုံးကနေဆက်ပြီးတော့ပါဝင်နေကြတာကတော့အခုချိန်ထိပဲဖြစ်ပါတယ်ဒါကြောင့်ဒီလိုကြံ့ကြံ့ခံရက်တည်မှုတွေရဲ့အသီးအပွင့်တွေကိုလာမယ့်2025မှာမြင်ရဖို့မျှော်လင့်တယ်သူ NGO နိုင်ငံခြားရေးဝန်ကြီးဒေါက်စင်မောင်ကပြောပါရယ်
2025အတွက်တော့ခုနကပေါ့နော်အရှိကပြောခဲ့သလိုပဲဒီနှစ်တည်ထဲမှာရုံးကန်စူးစမ်းမှုတွေအတိုင်းမခံအရှုံးမပေးကြံ့ကြံ့ခံမှုတွေရဲ့အသီးအပွင့်တွေကိုဟိုခံစားရပါစေလို့ကျွန်မဆုမွန်ကောင်းတောင်းတယ်နောက်ပြီးတော့အပြောင်းလဲအချိုးကွေးတစ်ခုဖြစ်လာခဲ့မယ်ဆိုလို့ရှိရင်လည်းလူဖွဲ့စည်းရဲ့နိုင်ငံတကာနိုင်ငံရဲ့အပြောင်းလဲအချိုးကွေးတွေမှာဒီအမျိုးသမီးတွေရဲ့အဲထဲ့ဝင်မှုတွေမပါဘဲနဲ့အမျိုးသမီးတွေရဲ့အားဆိုင်ထုတ်မှုတွေကြိုးပမ်းအားထုတ်မှုတွေမပါဘဲနဲ့ဒီအပြောင်းလဲရဖြစ်လာနိုင်မှာမဟုတ်ပါဘူးဒါကြောင့်ကျွန်တော်တို့တွေဟာအပြောင်းလဲရဲ့ဘောနော်အခေယာကြတဲ့အခန်းကဏ္ဍတွေမှာအမျိုးသမီးတွေဟာရှိနေပါတယ်ဆိုတာကိုလည်းပဲယုံကြည်စေခြင်းနဲ့အဲဒီယုံကြည်ချက်ကိုလည်းပဲခိုင်ခိုင်မာမာနဲ့ထားပြီးတော့ပေါ့လေအေးဆက်လက်ပြီးတော့မိမိတို့ဘာလှုပ်လှုပ်ပေါ့စီးပွားရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်နိုင်ငံရေးပဲဖြစ်ဖြစ်ပေါ့နော်တကယ့်ကိုဟိုယုံကြည်ကြည်နဲ့ဆက်ပြီးတော့အခက်ခဲတွေကိုကြော်လွှားစေခြင်းနဲ့နောက်ပြီးတဲ့ခါကျတော့အောင်မြင်မှုတွေကိုအရယူစေခြင်းပါတယ်လို့အရယူနိုင်မဲ့နှစ်တစ်နှစ်လည်းဖြစ်ပါစေလို့ဆုတောင်းပါတယ်
အမျိုးသမီးတွေအများပြားပါဝင်နေတဲ့မြမနွေဦးကျော်လိုင်းရေးဟာလက်ရှိမှာ tipping point လို့ခေါ်တဲ့အရေးပါတဲ့အချိုးကွေ့ပြောင်းလဲတစ်ခုကိုရောက်နေပြီဖြစ်တယ်လို့အဆုံးသက်တိုက်ပွဲအောင်မြင်တဲ့အဆင့် end point ကိုမြင်မြင်ရောက်ဖို့ဆိုရင်တော့လူမှုအခွင့်အရေးအတွက်အရေးပါတဲ့ဆုံးဖြတ်ချက်ချတဲ့နေရာတွေမှာဦးဆောင်မှုကဏ္ဍတွေမှာအမျိုးသမီးတွေရဲ့ပူးပေါင်းပါဝင်မှုကိုပိုးပြီးတော့အလေးထားမြင့်တင်ဖို့လိုအပ်တယ်လို့ပေါမော့ခဒေါ်မီမီဝင်းဘတ်ကလည်းတိုက်တွန်းပြောဆိုပါတယ်
2025မှာတကယ်ပဲဟို tipping point ကနေ end point ကိုအသေးအချာမြန်မြန်သွားခြင်းနဲ့ဆိုလို့ရှိရင်เนาะပို့မှာရှိတဲ့ human resource အလူအရင်းမြစ်ရဲ့ power တွေကိုအားလုံးကိုသုံးဖို့လိုအပ်တယ်အဲ့ဒီမှာဒီခုနပြောနေတဲ့ဟာနေတဲ့ဥစ္စာကအမျိုးသမီးတွေဒီခေါင်းဆောင်ရေးဘက်မှာပေါ့เนาะခေါင်းဆောင်အမှုနေရာတွေမှာအရှိဖို့လိုအပ်တယ်ဆိုတော့အန်တီအနေနဲ့ဗာလဲပြောချင်တာ2025မှာပေါ့နော်ကိုယ့်ရဲ့အဖွဲ့တွေကိုပြန်ကြည့်လိုက်ကိုယ့်ရဲ့အဖွဲ့တွေထဲမှာအမျိုးသမီးအနည်းဆုံး50ရာခိုင်နှုန်းမပါဘူးဆိုလို့ရှိရင်ကိုယ့်ရဲ့အဖွဲ့ကဒီဥစ္စာအားလုံးအပြည့်အစုံမရှိဘူးလို့ပြောလို့ရတယ်။ဘာလို့ဆိုအမျိုးသမီးတွေစဉ်းစားမှုတွေကလည်းအမျိုးသားတွေနဲ့မတူအဲ့မတူတဲ့ဥစ္စာကိုလိုအပ်လာတာအခုချိန်မှာနောက်ပြီးတော့အမြဲတမ်းအဒီအမြဲတမ်းပြောနေကြဒီပူပေါင်းဆောင်ရွက်တာပေါ့နော်ပူပေါင်းဆောင်ရွက်တာအဖွဲ့နဲ့အဖွဲ့နဲ့အမြဲတမ်းသူတို့စဉ်းစားနေကြတယ်တိုင်းရင်းသားတွေအချင်းချင်းပူပေါင်းဆောင်ရွက်ဖို့စူပရပြောနေကြတယ်အမှန်မှာတော့အမျိုးသမီးနဲ့အမျိုးသားနဲ့လည်းပူပေါင်းဆောင်ရွက်ဖို့လိုအပ်တယ်အဲ့လိုမျိုးပူပေါင်းဆောင်ရွက်တဲ့အခါမှာပါဝင်နေတာတဲ့တခုနေမှာပူမပြီးဘူးအမျိုးသမီးတွေက decision maker level policy maker level planning level အဲ့ဒီအပေါ်ရန်နေမှာလေသူတို့ရဲ့အသိဉာဏ်နဲ့အင်အားတွေလိုအပ်နေရဲ့အဲ့ဒါကြီးရလာလို့ရှင်ဒီက tipping point နဲ့ end point ကိုတော့အမြန်ပဲရောက်သွားမယ်လို့အန်တီယုံကြည
်မြို့သမီးခွင့်ရတက်ကြွလှူရှားသူမက်ခင်လေးကတော့ဒီ2025ဟာမြေမြပြည်သူပြည်သားတွေအတွက် အပြောင်းလဲကောင်းတွေကိုမျှော်လင့်နိုင်မဲ့နှစ်ဖြစ်ဖို့ဆုတောင်းတဲ့အကြောင်းပြောပါရစေ။
ကျမရဲ့တကူရေနှစ်သစ်ဆူတောင်းကိုပြောပါဆိုရင်တော့ကျမတို့2025ဟာကျမတို့ຫນွေဥတော်လန်ရေးအတွက်ကောင်းသောပြောင်းလဲခြင်းတွေကိုအစားပြုတဲ့နှစ်လို့ကျမဖြစ်ပါစေလို့ဆုတောင်းတယ်။ကောင်းသောပြောင်းလဲခြင်းတွေဆိုတဲ့အခါမှာလည်းလုံးဝအပြောင်းလဲရုံမြင်ရမှာမဟုတ်ပေမဲ့မူဝါဒတွေနှီးစနစ်တွေပြောင်းလဲတဲ့ဟာကိုကျမတို့မြင်ကျင်ပါတယ်။အဲ့လိုအမြင်မှာလည်းတို့တူကျမတို့ရဲ့တကိုယ်ရေခံယူချက်တွေမှာလည်းအမျိုးသမီးအမျိုးသားပေါ်မှာပဲဖြစ်ဖြစ်လိန်စိတ်ခံရမှုကွဲပြားတဲ့သူတွေမှာပဲဖြစ်ဖြစ်အားနည်းတဲ့သူတွေပေါ်မှာပဲဖြစ်ဖြစ်လေးလေးဆဆနဲ့မေတ္တာနဲ့ချစ်ခင်မှုနဲ့စတင်ဆက်ဆံတဲ့ဟာမျိုးကိုလည်းကျမပြောင်းလဲစေချင်ပါတယ်။ဒါမှသာကျမတို့ကအားနည်းတဲ့သူတွေမတူကွဲပြားတဲ့သူတွေကိုအတူတူလက်တွဲပြီးတော့ကောင်းသောအပြောင်းလဲမှာခြေတက်နိုင်မယ်လို့ကျမကတော့ယုံကြည်ပါတယ်။
ဒီနေ့2024ခုနှစ်ထဲအဆိုအဝါဆုံးလူ့ခွင့်ချိုးဖောက်မှုတွေနဲ့လူသားပေးတုကမျိုးစုံကိုချင့်ချက်ခံချော်ဖြတ်ခဲ့ပြီးဖြစ်တာကြောင့်လာမယ့်နှစ်သစ်ကိုတော့မြန်မာပြည်သူပြည်သားတွေအတွက်အောင်ပွဲရတဲ့နှစ်တစ်နှစ်ဖြစ်လာဖို့ဆုတောင်းတယ်လို့မတ်နှင်းနုနုဝင်ကလည်းပြောပါရယ
်2025မှာပိုအားတင်းပြီးပိုအားစိုက်ပြီးတော့မှဒီဒေါ်လာရေးကိုအမြန်ဆုံးပြီးအောင်လို့ကျမတို့စူးစမ်းရမယ်ဒါပြီးတဲ့အခါကျတော့ကျမတို့အမျိုးသမီးတွေဒီအခုချိန်ထိတန်တန်ခံပြီးတော့မှဒီဒေါ်လာရေးမှာဆက်ပြီးတော့ပါဝင်နေကြတာဖြစ်တဲ့အတွက်ကြောင့်မလို့2025ကတော့အမျိုးသမီးတွေရဲ့ဒီတန်တန်ခံဒေါ်လာမှုတည်အောင်မြင်မှုကိုရတဲ့နှစ်တစ်နှစ်ဖြစ်ဖို့ကျွန်မမျှော်လင့်ပါတယ်။ပို့ပြီးတော့လည်းအားလုံးနဲ့အတူတူအမျိုးသမီးရောကလေးတွေရောအားလုံးအတူတူပျော်ရွှင်ရတဲ့ငြိမ်းချမ်းရတဲ့နှစ်တစ်နှစ်ဖြစ်လာဖို့ကျွန်မမျှော်လင့်ပါတယ်ရှင်။
ကုမ္မုနောမေ2024ခုနှစ်တနှစ်တာအစိုးအကောင်ဖြတ်သန်းမှုတွေကိုပြန်ပြောင်းတုံ့တက်ရေးအမျိုးသမီးတွေရဲ့နှစ်သစ်မျှော်မှန်းချက်စုတောင်းမှုတွေကိုစားခဲ့ကြရတာပါရှင်။ဒီတစ်ပတ်အထူးစီစဉ်ကိုတော့ဒီမှာပဲညနာခွင့်ပြုပါ။လာမယ့်2025နှစ်သစ်ဟာအမျိုးသမီးတွေအပါအဝင်မြန်မာပြည်သူပြည်သားတွေကမ္ဘာသူကမ္ဘာသားတွေအားလုံးအတွက်ပူပင်ကြောက်စားမှုနဲ့ပြီးငြိမ်းချမ်းတဲ့နှစ်တစ်နှစ်ဖြစ်ပါစေ။ဒီမှန်းချက်တွေအကောင့်ထဲပေါ်နိုင်ပြီးတော့ကောင်းချီးမင်္ဂလာတွေပြေဝတဲ့နှစ်သစ်ဖြစ်ပါစေလို့ဆုတောင်းပေးပါရစေ။စမခင်ပြထွေးပါနောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင
်မြို့သမီးတွေရဲ့2024ဖြတ်သန်းမှုနဲ့မျှော်လင့်ချက်တွေကိုမခင်ဖြူတွေပြောပြခဲ့တာပါမကြာခင်မှာလဲတောက်ကြညာပတ်စင်ကဏ္ဍဖြစ်သုဒ္ဓဆောင်လင်အမေရိကန်တခွနဲ့နှစ်ကုန်အထူးအစီအစဉ်ဖြစ်သိပ္ပံနဲ့နေပညာကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ကနေတောက်ကြနေညပိုင်းရေဒီယိုစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းညဝက်ခံမှာလဲနှစ်ကုံအထူးစီစဉ်ဖြစ်ပဲသိပ္ပံနဲ့နည်းပညာကဏ္ဍမလာခင်အခုတော့သုတဆုံလင် American တခွင်ကိုနားဆင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတော့ဒေါက်တာဘွဲ့နှစ်ထပ်ကွန်းယူနေသူအကြောင်းကိုပြောထားပါတယ်။ဆရာဝန်ဘွဲ့နဲ့ PhD ဘွဲ့နှစ်ခုလုံးအတွက် Commonwealth Virginia တက္ကသိုလ်မှာပညာသင်ကြားနေတဲ့မတ်ယူပါအောင်မျိုးအကြောင်းမှာဆီလိတ်တောက်ရကနေအဆုတ်ထိခိုက်မှုဒဏ်ကိုကုသနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးသူတေသနာပါလုပ်နေတဲ့မတ်ယူပါအောင်မျိုးဟာရှစ်နှစ်စာပညာတော်သင်ဆုအပြည့်ဝရရှိထားသူဖြစ်ပါတယ်ဒီကြောင့်ကိုအောင်ရိုက်ကူးတင်ဆက်ထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ခင်ဗျာ
ပါအောင်မျိုးဟာ2014ခုနှစ်မှာမိသားစုနဲ့အတူ DV ကန်ဆက်မဲ့အစီအစဉ်နဲ့အမေရိကကိုရောက်ရှိပြီးတော့ကျောင်းထက်နေတာပါ
ဗမာပြည်မှာ high school ကိုပြီးအောင်တက်ခဲ့ပြီးတော့အမေရိကမှာ college ကနေစပြီးတော့ကျောင်းတက်ခဲ့တာပါဟိုပါပထမဦးဆုံးစစချင်းတက်တုန်းက college တက်တုန်းက undergraduate degree ယူတာပေါ့နော်အဲ့ undergraduate degree ကဘာယူခဲ့ရလဲဆိုတော့ biology major နဲ့ chemistry minor နဲ့ယူခဲ့ပါတယ်ပြီးတော့အဲ့ဒီ undergraduate လေးနှစ်နဲ့ပြီးတဲ့အချိန်ကျတော့အခုတက်နေတဲ့ dual degree program ပေါ့နော် degree နှစ်ခုကိုပေါင်းထားတဲ့ program ဟာ MD နဲ့ PhD နဲ့တွဲထားတာပေါ့နော် MD ဘက်ကဆရာဝန်ဆေးကျောင်းလိုင်းနဲ့ PhD ဘက်က research scientist line ပေါင်းထားတဲ့၈နှစ် program ကိုအခုတက်နေပါတယ်အဲ့တော့ college လေးနဲ့အခု၈နှစ် MD PhD တက်နေပါတယ်
ဆရာဝန်နဲ့သူတွေတနာဘက်မှာဦးစားပေးလေ့လာပြင်မှန်နဲ့ပတ်သက်ပြီးတော့အခုလိုပြောပါရယ
်အာ MD ကကျောင်းပီးပီးချင်းက specialty ကျောင်းပီးမှာ specialty ရေးတာပေါ့နော်ကျောင်းကအကုန်လုံးဒီတိုင်း general သင်ပေးပြီးတော့အဲ့ဒီ medical school ရဲ့စရုပ်ထနှစ်မှာကိုကဘာ specialty လိုချင်လဲဆိုတာကိုရွေးကြပါတယ်အဲ့ဒါပြီးမှ specialty ရွေးပြီးမှအဲ့ဒီစိတ်ယုံတွေကိုအဲ့ apply လုပ်တာပေါ့နော်အဲ့ဒီ residency position ရအောင်လို့ပေါ့နော် residency ကဗမာလိုဆိုရင် house in house ဗမာစီကြောင်းနဲ့အဲ့ဒီ equivalent ဆိုရင် house in ပါပေါ့နော်ယူပါရဲ့ PhD ကအဆုတ်ကိုလေ့လာပါတယ်လူတွေဟာစိတ်လေးတောက်တဲ့အချိန်ကြရင်အဆုတ်ကိုဒဏ်ရာထိခိုက်မှုတွေရှိပါတယ်ဒီဒဏ်ရာတွေကိုကုသဖို့နည်းလမ်းအသစ်တွေရှာဖွေတဲ့အတွက်သူတည်တနာလုပ်ပါတယ
်အမေရိကန်ကျောင်းတွေမှာပညာရတ်တွေကိုစနစ်တကျပြုစုပြောင်းထောင်ပေးတဲ့အနေနဲ့ပညာတော်သူတွေကို scholarship ပညာရတင်စုအပြည့်ပေးပါတယ
်ယူပါဒီကျောင်းမှာ undergraduate တက်တုံးက scholarship ကအများကြီးတော့မရခဲ့ပါဘူးเนาะအဲ့ဒီ undergraduate တက်တုံးကအဲ့ဒီ link နဲ့အတွင်းမှာတော်တော်စူးစမ်းယူပြီးတော့စေချောင်းကိုဝင်အောင်လုပ်ခဲ့ပါတယ်အဲ့စေချောင်းဝင်တဲ့အချိန်မှာဒီကျောင်းကယူပါကို၈နှစ်စလုံးအတွက်ဟိုဟာ full scholarship ပေးရပါတော့เนาะ၈နှစ်စလုံးအကုန်လုံးအဲ့ဒီ2အဲ့ဒီ C အဲ့ဒီကျောင်းလာကားတွေအကုန်လုံးပါပြီးတော့အဲ့ဒီပါတဲ့အပြင်ဟိုဟာယူပါကိုနှစ်တိုင်းနှစ်တိုင်း stipend ပေးတာပေါ့เนาะနေစရိတ်စားစရိတ်ပေါ့ stipend ကအ
လုံးမလောက်ရ
အားလုံးတနစ်ကို3,000ဆိုရင်၈နှစ်ဆိုရင်2,400ဒါပေမဲ့အဲ့လာကစားစရိတ်နေစရိတ်ပဲရှိသေးတယ်ကျွာ tuition အဲ့ဒီကျောင်းစရိတ်မပါသေးဘူးပေါ့နော်အလုံးပေါင်း5,000လောက် estimate 5,000လောက်ပေါ့နော
်ပညာတော်သင်စုရဖို့ဆိုရင်ကျောင်းစာတစ်ခုတည်းမဟုတ်ပဲဖက်ဖက်ကပြင်ဆင်ဖို့လဲလိုတာပ
ါပညာတော်သင်စုနဲ့ပတ်သက်ပြီးတော့ပေးတာကတော့တချောင်းနဲ့တချောင်းနဲ့ကတော်တော်กว่าပါတယ်အဲ့ဒီဒါပေမဲ့အကြောင်းကြီးကသူတို့ကဘလို့ရွေးချယ်တာလဲဆိုတာမပြောပေမဲ့ဒါပေမဲ့ကိုယ့်ဘက်က apply တဲ့ဘက်ကနေကြည့်ရင်ပြင်ဆင်ကိုယ့်အကူပြင်ဆင်ရတာပေါ့နော်ဒီပြင်ဆင်တာနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကတော့စီကံစီယုံအတွေ့အကြုံသူတည်တနာအတွေ့အကြုံရဲ့လူမှုအတိုင်းဝိုင်းပရဟိတလုပ်ငန်းကြီးပါရင်ကိုယ့်ဘက်က apply လုပ်ရင်အဲ့ဒီအကုန်လုံးပါတဲ့အချိန်ကြာရင်ကိုယ့်ရဲ့ application ကရွေးချယ်ခံဖို့ကိန်းနေပုံပြရပါတော့နော
်ဘက်ဆောင်ပြင်ဆင်ခဲ့ရပုံကိုလည်းယူပါအောင်မျိုးကအခုလိုပြောပြပါရယ
် research နဲ့ပတ်သက်ပြီးတော့အာယူပါက undergraduate အဲ့ဒီ link နဲ့တက်တုံးကဒုတိယနှစ်ကနေစပြီးတော့စရုပ်ထနှစ်ပေါ့နော်အဲ့ဒီအဲ့နှစ်နှစ်လောက်အတွက်အဲ့ဒီ DV ဒီကျောင်းမှာပဲ Neuroscience Research လုပ်ခဲ့ပါတယ်အဲ့ဒီအတွေ့အကြုံရှိရပေါ့နော်ပြီးရင်တခြားဟာနဲ့အဲ့ဒီဆေးကန်းဆေးရုံနဲ့ပတ်သက်ပြီးတော့ဆရာဝန်တွေကိုအနောက်ကနေ shadow လုပ်တဲ့အဲ့ဒီအတွေ့အကြုံလည်းရခဲ့ပါတယ်နော်ပရဟိတနဲ့ပတ်သက်ပြီးတော့ကင်ဆာရှိတဲ့မိဘတွေမွေးဖွားလာတဲ့ကလေးတွေကိုစိတ်သက်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အားပေးတဲ့လုပ်ငန်းကိုဝင်ပြီးတော့ကူညီခဲ့ပါတယ်။ဆေးချောင်းကိုတက်ဖို့ဘလို့ရောက်လာတယ်လို့ဆိုတော့အိမ်မှာယူပါရဲ့အဖိုးနဲ့အတော်ကနှစ်ယောက်စလုံးဆရာဝန်အဲ့တော့ငငယ်တုန်းကကြီးဖွားလာတုန်းကအဲ့ဒီအဖိုးနဲ့အတော်ကိုကြည်ပြီးတော့ကြီးပြင်းလာတာပေါ့နော်အဲ့လိုကြည်ရင်လည်းကိုယ့်ဘက်ကနေစိတ်ဝင်စားလာတာပေါ့အဖိုးကစေကန်းသွားရင်လိုက်သွားတာဒီတိုင်းဟိုကြည်ဒီကြည်အဲ့ဒီ patient နေနဲ့အဲ့ဒီအဖိုးကတွေ့နေတဲ့ချိန်ကြရင်ဒီတိုင်းဝင်ပြီးတော့ဒီတိုင်းကူပေးတာပေါ့နော်
เจ้าမပြီးခင်ကတည်းကကိုယ့်ရဲ့သူရေတနာလှုပ်ထားတာတွေကိုအများနဲ့ဖလှယ်ပြီးအပြန်အလှန်သင်ယူဖို့အရေးကြီးကြောင်းလည်းသူကအခုလိုပြောပါတယ်
research နဲ့ပတ်သက်ပြီးတော့အများသောအားဖြင့်နှစ်တိုင်းဆိုယူပါတို့ conference တွေဝင်တောပြတာပေါ့နော်အဲ့တော့ဒီနှစ်က San Francisco မှာ conference ကိုတောပြပါတယ်ဟိုဟာ San Francisco မှာယူပါလုပ်နေတဲ့ research အကြောင်းနေကိုဘာလုပ်တာလဲဘယ်လို result တွေရတာလဲအခုလက်ရှိဒီ research နဲ့ပတ်သက်ပြီးတော့ဘာတွေ
ရှာတွေ့တယ်လဲဆိုတဲ့ presentation ကိုလုပ်ခဲ့ပါတယ်เนาะအဲ့ဒီ presentation တစ်ခုရဲ့နောက်တစ်ခုက competition ကိုလုပ်ခဲ့ပါတယ်ဒီ competition ကလည်းကိုယ့်ရဲ့ဘာ research လုပ်နေတာလဲဆိုတဲ့ဟာကိုပြောပြတဲ့ competition ပေါ့เนาะဒီ competition မှာလည်း UPA ကဟာပထမဆုံးရခဲ့ပါတယ်ဒီ conference တွေကဘာလို့အရေးကြီးတာလဲဆိုတော့ဒီလိုအခွင့်အရေးရတာပေါ့နော်ကိုယ့်ရဲ့ research ကိုပြောဖို့သူများရဲ့ research တွေကိုနားထောင်ဖို့အဲ့တော့ information exchange လုပ်လို့ရတဲ့နေရာတစ်ခုဖြစ်ပါတယ်ဒီ conference တွေက research ကအစုံနဲ့ပတ်သက်ပြီးတော့စိတ်လေးတောက်ရင်ဒဏ်ရာရတဲ့ research အကြောင်းပေါ့နော်အဲ့ဒီဒဏ်ရာတွေကိုဘလို့ဟိုကုတာနိုင်မလဲဆိုတဲ့အဲ့ဒါ research ကိုလေ့လာတဲ့ဘိုင်းနဲ့သက်ဆိုင်ပြီးတော့ presentation လုပ်ခဲ့တာပေါ့နော်
နိုင်ငံရေးချာမှာပညာထွက်တင်မယ်ဆိုရင်ဘာတွေပြင်ဆင်ဖို့လိုမယ်ဆိုတာကိုလည်းသူကအခုလိုအကြံပေးပါတယ်။
ကြောင်းတက်ဖို့အတွက်ကဟိုနီးလန်းနေ opportunity တွေအများကြီးရှိပါတယ်။ကိုယ့်ဘက်ကဘာလုပ်လို့ရတာလဲဆိုတော့တတ်နိုင်သလောက်အင်္ဂလိပ်စာကိုစောစောစီးစီးသင်ယူဖို့အတွက်ရဲပြီးရင်ကိုကဘာစိတ်ဝင်စားတာနဲ့သက်ဆိုင်ပြီးတော့ဘလူတွေဘာတွေလောက်ရမှာလဲဘာလိုအပ်တာလဲဆိုတာကိုလေ့လာဖို့လည်းလိုအပ်ပါတယ်။ပြီးတော့ဒီ scholarship တွေဘာတွေရဖို့ apply လုပ်ဖို့အတွက်ဆိုရင်ကိုစိတ်ဝင်စားတဲ့အကြောင်းတွေရဲ့ website တွေကိုတွားပြီးတော့သူတို့ရဲ့ scholarship department တွေပါရှိတာပေါ့နော်အဲ့ဒီ scholarship department တွေရဲ့ website တွေဝင်ပြီးတော့သူတို့တွေကဘာ scholarship တွေရှိတယ်ဒီ apply ဒီ scholarship တွေ apply ဖို့ဘာတွေလိုအပ်ချက်တွေရှိတာလဲကိုလေ့လာပြီးတော့ကိုနဲ့သက်ဆိုင်တဲ့ scholarship တွေကို apply ရင်ဟာဒီ America လာပြီးကြောင်းတက်ဖို့တော်တော်အဆင်ပြေတာပေါ့နော်
ဒေါက်တာဘွဲ့နှစ်ထပ်ကွန်းယူနေသူမတ်ယူပါအောင်မျိုးချောင်းကိုအောင်ပြပြခဲ့တဲ့သုတဆုံးလေအမေရိကန်တခွင်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့သိပ္ပံနဲ့ဤပညာနှစ်ကုံအထူးအစီအစဉ်မှာ2024ခုနှစ်မြမသိပ္ပံဤပညာကဏ္ဍအခြေအနေကိုပြောထားပါတယ်တိုက်ပွဲတွေနဲ့မအေးချမ်းတဲ့မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းသိပ္ပံနဲ့ဤပညာရဲ့ဆိုင်ရာအခြေအနေဘယ်လိုရှိပါလဲဂျပန်အန်ဒဝါသိပ္ပံနဲ့ဤပညာဌာန JAMSTEC Jamstack ကဒေါက်တာမူကျော်သူကိုတော်ခေမျိုးသက်မေးထားတာတဝါကြီးနာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဒါထောင်းနဲ့24ခုနှစ်ထဲမှာတကဘာလုံးကလည်းစစ်ပွဲတွေဖြစ်တယ်ရာသီဥတုတွေလည်းဖောက်ပြန်တယ်ဒီကြားထဲမှာနိသိပ္ပံနဲ့နိပညာနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေလည်းရှိတန်းတလောက်တော့ရှိရပါတော့အထူးသဖြင့်ဆိုလို့ရှင်တော့ AI နိပညာတွေကအရန်တိုးတက်နေတယ်ပေါ့နော်ဆိုတော့ဒီ2024ခုနှစ်အတွက်သိပ္ပံနဲ့နည်းပညာအနှစ်ချုပ်ကလေးကိုမြန်မာနိုင်ငံနဲ့ရှင်ပြီးတော့ပေါ့နော်မြန်မာနိုင်ငံမှာဘယ်လောက်တိုးတက်မှုရှိရဲအဲ့ဒါလေးသိချင်လို့ပါဒါရမိုးကျော်ဒီ2024ခုနှစ်အတွက်ပြောပြမယ
်ဟုတ်ကဲ့ပါခင်ဗျာခုနမိတ်ဆက်တဲ့အချိန်မှာပါသွားသလိုပေါ့နော်ဒီ artificial intelligence AI ကတော့အရန်ကိုပဲတက်လာပါလေလူတွေလည်းတကယ့်ကိုခြေခြေပြင်းပြစပြီးသုံးနေကြတာမျိုးရှိသလိုအထူးသဖြင့်ဂျပန်နိုင်ငံမှာပေါ့နော်စစခြင်းဖြစ်လာတဲ့ဂျန်ငယ်တစ်နှစ်ကျော်လောက်တည်းကဝန်ကြီးချုပ်ကနေဦးစီးပြီးတော့တခါတည်းကုမ္ပဏီဥက္ကဋ္ဌကိုဂျပန်နိုင်ငံကိုခေါ်ပြီးတွေ့တာမျိုးတွေနောက်ဆူရဌာနတွေပေါ့နော်မြို့နယ်ရုံးတွေမှာအစအဲ့ရောက်ကျွနေကြတဲ့သုံးတယ်ပေါ့ဆိုပြည်သူတွေလွယ်လွယ်ကူလာပြီးတော့တို့ information ကိုရှာလို့ရတဲ့ပုံစံမျိုးတွေပေါ့နော်မှန်မှန်ခွဲတဲ့အစားတော့ဒီချိန်ကြည့်ရောခက်နေတော့ပေါ့နော်ဟိုရည်ရည်လေးအဖြစ်ပြက်တွေလည်းအများကြီးပါတဲ့ပိုင်းကတိုးတက်လာတဲ့အတူတူပါပဲ။နောက်ဒီစစ်ပွဲတွေကြောင့်ဖြစ်တာနဲ့ပတ်သက်ပြီးပြောရတယ်ဆိုရင်တော့တကယ်ထိခိုက်တာပေါ့နော်။ Science and Technology မှာလာထိခိုက်တာပါလဲဆိုတော့ Geopolitics ခေါ်တာပေါ့နော်။နိုင်ငံ UR အုပ်စုဒီကုစစ်တိုက်တဲ့ဟာတွေကိုမူတည်ကွဲကြတော့ခံရတာဘယ်လိုခံရလဲဆိုတော့လူငယ်နဲ့ပညာရှင်တွေခံရတယ်။နိုင်ငံတကာလှည့်ပြီးတော့ဥပဒေနာပူတွဲလုပ်တဲ့လူတွေအတွက်ကိုအခုအရန်ကိုခက်ခဲပါတယ်။ကျွန်တော်ကြံခဲ့တဲ့နှစ်30အတွင်းမှာကြီးလာခဲ့တဲ့အချိန်ကနေကြီးရဆိုရင်အရန်ကိုခက်ခဲတယ်။နောက်ဒီပါမှာပညာတော်သင်သွားတဲ့လူတွေအတွက်ဆိုစစ်စစ်တဲ့ဥစ္စာတွေကအရန်ကိုကြက်ပါတယ်လုတ်ခဲ့ဘူးတဲ့ company တခုကသူဘာမှမလုတ်ခဲ့ပေမဲ့ company ရဲ့နာမည်ပျက်စီးဝင်ထားတယ်ဆိုရင်ဒီထောက်လိုင်းရဲ့နာမည်ပျက်စီးဝင်ထားဆိုဒီလူရဲ့ဘဝတော်တော်ကိုခက်ခဲပါတယ်ဒီပါနိုင်ငံအဲ့တော့အဲ့လိုအခြေအနေမျိုးတွေပေါ့နော်ကျွန်တော်တို့ဆိုလည်းအခုဆိုရင်ဒီ conference ဆာလန်ဖတ်ဖို့အတွက်ဖိတ်တဲ့အခြေအနေမှာဆိုသွားဖို့အတွက်ဆိုတော်တော်ကိုစဉ်းစားရတယ်ရုံးမှာခွင့်ပြုချက်မပေးတဲ့ဟာမျိုးတွေရှိလာတယ်ဒီပြန်လိုက်အသေးစိတ်ပြန်ပြီးရေးရတယ်ဘာတွေနဲ့ဘလူနဲ့တွေ့ပြီးဘာတွေပြောခဲ့တယ်ဆိုတာလေးပေါ့နော်ဒါတော့မှဒါဂျပန်နိုင်ငံလိုရန်ကိုလွတ်လပ်တဲ့နိုင်ငံပါပါဆိုတော့အဲ့လိုအခြေအနေမျိုးတွေရှိပေမဲ့ကောင်းတဲ့ဟာပေါ့နော်ဒီကမ္ဘာကြီးတစ်ခုလုံးမှာဒီကာဗွန်တန်ငွေ့တွေညှော်နေဖို့အတွက်ဆိုပြီးလောက်ကြတဲ့အပိုင်းနဲ့ပတ်သက်ရင်0 emission ပိုင်းမှာနည်းပညာတွေအရန်ကိုတိုးတက်လာတယ်လှုပ်ရှားမှုတွေလည်းရှိလာတယ်နောက်ပြီးတော့ဒီရာသီဥတု climate change နဲ့ပတ်သက်ပြီးတော့ဘေးအန္တရာယ်ဖြစ်လာတဲ့အပိုင်းမှာလည်းပညာရှင်တွေကနေပြီးတော့နည်းပညာမျိုးစုံနဲ့ပေါ့နော်ကြိုပြီးတော့အပီပေးတဲ့အပိုင်းတွေကြိုတင်ကာကွယ်အပိုင်းတွေလှုပ်လာတဲ့ဟာတွေပေါ့နော်နောက်ဈေးပညာပေါ့နော်ဈေးပညာနဲ့ပတ်သက်လို့နည်းပညာတွေတော်တော်လေးကောင်းလာအထူးသဖြင့်ကျွန်တော်တို့သက်ကြီးပိုင်းတွေစိတ်ဝင်စားတဲ့ဟာပေါ့နော်ဒီ weight အရန်ပြတ်တဲ့အတွက်ကိုကြအောင်လို့ diet ဖြစ်အောင်လုပ်တဲ့ဈေးတွေမှာလည်းအရင်ကစင်အန္တရာယ်ရှိတဲ့ဘယ်လိုမှလဲသေချာဆန်းတတ်မှားတဲ့လိမ်လည်တဲ့ဈေးတွေအများကြီးပဲအခုကတော့တကယ်ကိုပဲစီးရောက်ပုံရပြီးတော့တက်တက်တာတာနဲ့လွယ်လွယ်ကူရနိုင်တဲ့ဈေးတွေအစီပေါ့နော်အကုန်လုံးနေဟိုဈေးပညာစိတ်စစ်ပေးတဲ့ယောဂစစ်ပေးတဲ့နည်းပညာတွေအရန်ကိုတိုးတက်လာမှန်ပါလေခင်ဗျနောက်ဆိုရင်နောက်ဆုံးတစ်ခုပါပေါ့နော်ဆိုင်နဲ့ပတ်သက်ပြီးတော့လည်းအရန်ကိုဒီနည်းပညာတစ်တွေကအရန်ကိုကောင်းလာတယ်ကြိုတာမယ်ပေါ့နော်ဒီကဘာမြေအောက်ကအပူငါနေပြီးဆိုင်ထုတ်တဲ့အပိုင်းဆိုရင်အခုကျွန်တော်တို့ဂျန်ကြီးတဲ့အပတ်ကနေမဲ့ကျွန်တော်တို့ဂျပန်နိုင်ငံမှာ10နှစ်ကျော်လောက်ပြင်ဆင်ထားတဲ့ project တစ်ခုကနေပြီးတော့ကျွန်တော်တို့အစီအဝေးလုပ်ကြတယ်ပေါ့နော်အဲ့ဒီမှာဆိုရင်အဲဒီလာမယ့်2025ခုနှစ်ထဲမှာစပြီးပြူပါမယ်အနေကြီးပါအဲ့ဒါတကယ်ကဘာမှပရမဆုံးချိန်ပေါ့နော်အရန်ကိုကြည့်ရမှုရှိမယ်နည်းပညာတစ်ခုကိုစတင်မှာပါ
ဒီလိုမျိုးပေါ့နော်ကဘာကြီးမငြိမ်မသက်ဖြစ်နေပေမဲ့လည်းနိပညာရတော့တိုးတက်မှုရသူ့ကနေသူရှိနေတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုထူးထူးခြားခြားပေါ့နော်ဘာတွေများအပြောင်းအလဲတွေရှိပါလဲပြောပြပေးပ
ါဟုတ်ကဲ့ပါခင်ဗျကျွန်တော်ကြံခဲ့တဲ့နှစ်တွေကနှစ်ကုန်မှာလည်းတစ်ဆင့်စီတစ်ဆင့်စီပေါ့နော်မိတ်ဆက်ပေးခဲ့ရတာရှိပါတယ်ဆိုတော့နားထောင်နေဘူးခဲ့တဲ့ဆိုတော့တော့မှတ်မိမှာပါဒီຫນွေဦးတက္ကသိုလ်ပေါ့နော်မြန်မာຫນွေဦးတက္ကသိုလ်ဆိုတဲ့ဥစ္စာကဒီလူငယ်တွေကဒီအကြောင်းတွေကိုပညာကိုသွားသင်နိုင်တဲ့အခြေအနေမျိုးရှိရတယ်အထူးသဖြင့်တက်ကတော့ပေါ့နော်အဆင့်မြင့်ပညာမှာသွားနိုင်တဲ့အခြေအနေမျိုးတွေမှာကျွန်တော်အွန်လိုင်းကနေပြီးတော့ဒီလုံးကကျောင်းသားအားလုံးကိုအထူးသဖြင့်ဒီကိုဗစ်ဖြစ်တဲ့အချိန်မှာစာမွေးနောက်ဆုံးအချိန်ကနေပြီးတော့ကိုလိုကလန်နဲ့အပွဲမရပဲကျန်တဲ့ကလေးတွေကိုဦးစားပေးနေတယ်ကျွန်တော်ကျန်ခဲ့နှစ်နှစ်ခွဲလောက်ကနေပြီးစလိုက်တဲ့ဥစ္စာအခုဆိုရင်အတန်းအားလုံးလေသွားတဲ့အခြေအနေမျိုးရောက်ပါပြီပြီးတော့မှပို့ပြီးအဆင့်မြင့်တာအနေနဲ့ပြောရမယ်ဆိုရင်ပေါ့နော်ဒီလွန်ခဲ့တဲ့နှစ်ပေါင်း80လောက်တုန်းကမြန်မာနိုင်ငံမှာဆိုရင်ဒါမြန်မာနိုင်ငံရဲ့အင်ဂျင်နီယာစက်တကြောတွေကဘယ်လိုခေါ်မလဲအန္တရာယ်ရှိတယ်ငြိမ်သက်မှုမရှိဘူးစစ်ပွဲမျိုးစုံနဲ့ရှိနေခဲ့တဲ့နေရာတွေကအအဟိုးကောင်းလောက်ကြာခဲ့တဲ့တစ်နှစ်ခွဲလောက်အတွင်းမှာပေါ့နော်အဲ့ဒီနေဆက်ဒေသတွေအားလုံးကအေးချမ်းသွားတဲ့အခြေမျိုးဖြစ်လာတယ်ပေါ့နော်ပြောင်းပြန်ပြီးတော့မှမြို့ကြီးတွေနဲ့တကယ်မြန်မာနိုင်ငံအလဲပိုင်းလွန်နေရာပြည်တွေအေးချမ်းတဲ့အခြေမျိုးတွေပြောင်းလဲသွားတဲ့အတွက်ကြောင့်မလို့အဲ့အေးချမ်းသွားတယ်လို့ပြောတဲ့နေဆက်တကြောတွေမှာအခုဆိုရင်ကျောင်းပညာရေးတွေကတော်တော်လေးကိုအဆင်ပြေနေစာတင်ပြီးထောင်နိုင်ပြီပေါ့နော်ဟိုကချင်ပြည်နယ်မှာရှိတယ်ခုပြည်အပြည်နယ်မှာရှိတယ်ပြည်ရင်မှာလည်းရှိတယ်စကိုင်းမှာလည်းရှိတယ်တခြားဒေသတွေမှာလည်းဆက်ပြီးတိုးပြီးပေါ်လာနေမှာဖြစ်ပါတယ်ပြီးတော့မှတခါနေဆက်တကြောမှာကျွန်တော်တို့အထူးသဖြင့်ကျွန်တော်ကဘာမြေသိပ္ပံပေါ့နော်ဂျီအိုလော်ဂျီနဲ့ပတ်သက်ပိုင်းပြောမယ်ဆိုရင်ကျွန်တော်ဘူမိဗေဒမှာဘယ်လိုမျိုးဓာတ်သတ္တုတွေဘယ်လိုမျိုးမြေမျိုးစားတွေရှိတယ်ဆိုတာကအေးချမ်းမှုမရှိတဲ့ကြောင့်ဒေသတိုင်းဖောင်မှုမရှိဘူးဒေသမှတ်တမ်းတင်ထားတာမရှိတဲ့ဟာမျိုးတွေအခုဆိုရင်အချိန်ဟုန်နဲ့စပြီးတော့စနစ်တကျစလုပ်ဖို့ပြင်ဆင်နေတဲ့အပိုင်းတွေရှိလို့အိမ်ကြီးချင်းနိုင်ငံတွေရဲ့ဘူမိဗေဒလေ့လာရေးအခွဲတွေကလိုလိုလားလားနဲ့စတင်ဆွေးနွေးနေကြတဲ့အခြေအနေမျိုးတွေပေါ့နော်ဒါကတော့တိုးတက်မှုအပိုင်းတွေလို့ပြီးကျွန်တော်ပြောချင်ပါတယ်ခင်ဗျာနောက်မြေပြင်ရဲ့အကြောင်းတွေမှာဆိုရင်ကသူတဖြစ်ပေါ့နော်တကယ်လက်တွေ့ပိုင်းဆိုင်ရာတွေကတေချာစနစ်တကျလုပ်နိုင်တယ်လို့ပြည်နယ်တွေကနေပြီးလိုလိုလားလားနဲ့ request ပေါ့နော်မြစ်တရရခံပြီးတော့အခုညတောင်းလာတဲ့အပိုင်းကပါလဲဆိုတော့သူတို့ပြည်နယ်တိုးတက်ဖို့အတွက်ကိုနောက်ကျခေနောက်ကျခဲ့တဲ့အပိုင်းတွေကဘာတွေလဲပေါ့နော်အစသဖြင့်ကြောက်တံပရမများသဘာဝဒီအဖို့တံပစ္စည်းတွေနဲ့ပတ်သက်တဲ့ရှာပွေးတဲ့နည်းပညာတွေကိုအထူးပြုလေ့လာခြင်းနဲ့ပြီးတော့လူခွင့်ရင်းနဲ့ပတ်သက်တဲ့အပိုင်းတွေကိုသူတို့သိချာသိခြင်းနဲ့ကလေးတွေပေါ့နော်အဲ့ဒါတွေအပိုင်းတွေကလည်းတကယ်ကိုအထူးသဖြင့်ねဟိုတိုးတက်လာတဲ့အပိုင်းတွေကိုပြောခြင်းပါလဲ
ဘာမသိကတော့ပြောခဲ့ပါတယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီကုလသမဂ္ဂနဲ့တခြားနိုင်ငံတကာကနေပြီးတော့လာပြီးတော့အခုညပေးပြီးတော့သူတေသနာလုပ်နေတဲ့အပိုင်းကြီးရှိပါတယ်။ဥပမာဆိုရင်အင်းလေးလိုမျိုးနေရာပေါ့နော်။နောက်ပြီးတော့တောင်ဘက်မှာဆိုလဲဟိုမြန်မာနိုင်ငံရဲ့ကမ်းလွန်တဲ့ဒေသတွေ။ဆိုတော့ဒီလိုမျိုးနေရာတွေမှာပေါ့နော်။ဒီနှစ်အတွက်ကို2024ခုနှစ်မှာဗားရမြတ်ထူးထူးခြားခြားလုပ်နိုင်ပါတယ်။ဘာလို့လဲ။တိုင်းပြည်မငြိမ်မသက်တဲ့ကြားထူးထူးခြားခြားလေးတွေဆော့ဆော့လုပ်နိုင်တယ်လို့ပြောလို့လေ။ဒီနေဆက်ဒေသတွေမှာလုပ်နိုင်တယ်ပြောလို့။အရင်လုံးလက်ဆက်ဒီလောက်သူတည်တနာလုပ်ငန်းနေပေါ့နော်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ဗားရမြထူးထူးခြားခြားတော့တိုးတက်အောင်လုပ်နိုင်တာတွေ့ရပါလေ
ဟုတ်ကဲ့ပါခင်ဗျအဲ့ဒီဘိုင်းကပေါ့နော်နှစ်စဉ်ဒီဇင်ဘာပေါ့နော်အခုချိန်လို့အချိန်မျိုးပါဆိုရင်ဒီနိုင်ငံသားဝင်ကြဆိုပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်ကိစ္စအားလုံးကနိုင်ငံသားဝင်ထံတော့ကျွန်တော်ဖြတ်ရတာပေါ့ဆိုတော့ဂျပန်နိုင်ငံကကျွန်တော်တို့ဒီရခိုင်ကမ်းလွန်မှာကျွန်တော်တို့ဒီ ီငလင်းအချိန်အကြီးကြီးတွေလှုပ်တယ်ပြီးဆူနာမီလာတဲ့သူတေသနာနဲ့ပတ်သက်ပြီးတော့အခုချိန်ကြီးတေချာမတိသေးတဲ့ဘိုင်းတွေကိုတကယ်လို့ရေနဲ့မြေနဲ့ကြီးအထိကိုကျွန်တော် seismic ပေါ့နော်နည်းပညာနဲ့ကျွန်တော်တိုင်းခါဖို့ဆိုလှုပ်တဲ့ဥစ္စာကြံခဲ့တဲ့ connection နဲ့ပြန်လှုပ်နေဥစ္စာတောက်လျှောက်အမေရိကန်ဆိုရဲအကူကြီးပြီးတော့ကျွန်တော်ယုံပေါ့နော်ဂျပန်နိုင်ငံရဲ့နည်းပညာနဲ့အတူတူလုပ်ကြမယ်ဆိုတဲ့ဟာသူတေသနာနဲ့ပတ်သက်ပြီးကျွန်တော်နိုင်ငံရေးဝန်ထမ်းတော်ကိုတင်ထားတယ်။ဒါကိုနိုင်ငံရေးဝန်ထမ်းတော်ကလည်းအမြဲတမ်းနှစ်ဆင်ပြီးတဲ့ဘာတွေထူးလဲဘာတွေထူးလဲပေါ့နော်။အဲ့တော့ဒီနှစ်ရောက်လာတဲ့အချိန်မှာကျွန်တော်ကလည်းသုံးနှစ်ကြည့်ဘာမှမထူဘူးလုံခြုံရေးအခြေအနေကြောင့်မို့လို့ကျွန်တော်တို့ကပွားပြီးတော့တိုင်းထောက်ဖို့မဖြစ်နိုင်ဘူးဆိုတဲ့ဟာကိုဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်အားနာတဲ့ဘိုင်းနဲ့ပါတော့ကဲတေချာတဲ့အချိန်ကျမှထပ်ပြီးတင်ရတာပေါ့ဒီခေါက်တော့ဖြတ်ကြမယ်ဆိုတဲ့ဟာမျိုးပြောတဲ့အချိန်မှာဂျပန်သူတေတီတွေကဘောနိုင်ငံတကာပူပေါင်းတဲ့ဖွဲ့တွေကပေါ့ချက်ဖို့သဘောမတူပါဘူးဒါကိုဒီတိုင်းပဲထားမယ်အရှိကိုအရှိတိုင်းပဲကျွန်တော်တို့ငင်းညံ့တဲ့တနေ့မှာအများဆုံးစကြမယ်ဆိုတဲ့ဟာမျိုးပေါ့နော်အခုကငင်းညံ့မှုအခြေအနေကလည်းမြင်နေရတဲ့အခြေအနေမျိုးရှိတယ်ဆိုတော့အဲ့လိုသူတေသနာမျိုးတွေကျွန်တော်ဆက်ပြီးတိုးရောပြင်ဆင်ထားတယ်ပြီးတော့သူတေသနာစာပေတိုင်းထွာမှုကိုတင်မောင်းနဲ့သွားပြီးမလုံနိုင်သေးအောင်တော့ဒေတာကံပညာရှင်တွေပေါ့နော်တဲ့ကျောင်းသားတွေကိုအွန်လိုင်းကပဲဖြစ်ဖြစ်ဂျပန်ကိုခေါ်ပြီးအမေရိကကိုခေါ်ပြီးရောဖြစ်ဖြစ်လေ့ကျင့်ပြီးတော့အစီအစဉ်စဖို့ဆိုတဲ့အပိုင်းလေးတွေကိုကျွန်တော်စပြီးပြင်ဆင်နေပါဒါမျိုးလည်းဆက်လုပ်ကြအောင်ဒီလောက်ကတော့ရေးလို့ရပါတယ်ဆိုတဲ့အမျိုးကျွန်တော်နိုင်ငံရေးဝန်ထမ်းတော်တင်ထားပါတယ်ခင်ဗျဆိုတော့အဲ့ဘိုင်းနေရှိသလိုမျိုးစကားဆက်ဆက်သွားလို့ကျွန်တော်ခုနအရေးကြီးတဲ့ထားတစ်ခုကြံခဲ့တာပါလဲဆိုတော့ကျွန်တော်တို့တွေဒီဝဲရတဲ့ကလေးတွေကကျွန်တော်တို့ခုနအတန်းနေပေါ့နော်ဒီ MNO ယူရိုမြန်မာမျိုးတက်တို့တို့မှာတန်ခဲ့တဲ့နှစ်ခွဲကစတင်လိုက်တဲ့ကလေးတွေကဝဲရပြီးတော့ခုပြည်ပနိုင်ငံပေါ့နော်ပြည်တွင်းမှာလည်းမနေနိုင်သူတို့အတွက်ကိုမြို့ပေါ်မှာနေရတဲ့ဥစ္စာစိတ်ပြီးတော့အငြင်းရှိလာတဲ့အခြေအနေမျိုးဖြစ်လာတဲ့အခြေအနေမျိုးမှာသူတို့တွေတတ်နိုင်တော့ပြည်ပနိုင်ငံတွေကိုစူးစမ်းပြီးရှောက်ကြပြီးတော့ပွားကြတယ်အခုအများစုပေါ့နော်ပြည်ပနိုင်ငံအိမ်နီးချင်းပြည်ပနိုင်ငံတွေကတက်ကူကောင်းကြီးတွေမှာသူတို့တွေကရွေးချယ်ပြီးတော့တက်ခွင့်ရနေတယ် scholarship တွေလည်းရနေတယ်အပြင်ကိုသူတို့ကိုအခုမငြင်းညာသေးတဲ့ကာလမှာအတွေ့အကြုံရအောင်ဆိုပြီး on the job training ဆိုပြီးတော့အခုဆိုရင်ပြည်ပက community ကြီးတွေပေါ့နော်ကျွန်တော်တို့ရဲ့ခင်မင်ရတဲ့မိတ်ဆွေတွေဆရာသမားတွေကနေပြီးတော့တို့တွေအတွက်အလုပ်ကင်ခွင့်လာနေပြီးလဲဖန်ပြီးပေးနေပါတယ်အဲ့တော့လာမယ့်တစ်နှစ်နှစ်နဲ့တွင်းမှာတို့တွေကနိုင်ငံတကာကဒီသိပ္ပံနည်းပညာနဲ့ပတ်သက်ပြီးတော့နည်းပညာသစ်တွေကိုအတွေ့အကြုံရထားမယ့်သူတွေဖြစ်လာပါပါအ
ခုဆိုလို့ရှိရင်မြန်မာနိုင်ငံထဲမှာဆိုလူငယ်ရဲ့ဒီစစ်ထဲဝင်ရမယ်တို့စစ်တပ်ဖို့တို့တော့တိုင်းပြည်မငြိမ်းချမ်းတဲ့အခါမှာခြုံရတဲ့ပြဿနာဒီလိုခြားတဲ့မှာမှအလိုဒီဘက်ထွက်ပြီးတော့ဒီတိုင်းပြည်အတွက်ကိုဘာကောင်းအောင်လုပ်မယ်ဆိုတဲ့လူတွေသူတို့ရဲ့အခြေအနေပေါ့နော်ဒီကဒီမြန်မာတေတီတိတ်ပံပညာရှင်တွေဟိုစူးစမ်းနေတဲ့အခြေအနေလေးနည်းနည်းပြောပြပေးပါဘာတွေလုပ်နေကြလဲသိချင်တော့
ဟုတ်ကဲ့ပါခင်ဗျာပထမဆုံးကတော့တို့ပေါ့နော်တို့ရဲ့ငကိုသင်ကြားခဲ့တဲ့ဤပညာနဲ့ဆက်ဆက်တဲ့အပိုင်းကိုတို့ပထမဆုံးဒီဘက်ကိုရှာကြတယ်အဲ့အချိန်မှာဒီတွန်လိုင်းကြီးပေါ့နွေဦးတွန်လိုင်းကြီးကြောင့်လည်းဖြစ်လာတဲ့ဟာပေါ့နော်တကဘာလုံးမှာရှိတဲ့ကျွန်တော်တို့လူမျိုးပေါ့နော်ကြံခဲ့နှစ်30လောက်တည်းကဟိုမှာဘီကထွက်လာ88မှာ CDM လောက်လာခဲ့တဲ့လူတွေအများစုတွေကလည်းအတွေ့အကြုံရပြီးတချို့ဆိုရင်ပြင်ဆင်အောင်ယူထည့်ရပြီးပေါ့နော်သူတို့တွေအားလုံးကလည်းကျွန်တော်တို့အုပ်စုတစုတည်းအနေနဲ့စီစီလုံးလုံးနဲ့ကျွန်တော်မကြာခဏအပတ်စဉ်တို့မျိုးကျွန်တော်ဒီ online ကနေပြီးတော့ဆွေးနွေးပွဲတွေလုပ်ကြတဲ့ဟာမျိုးရှိလာတော့ကလေးတွေအတွက်ကတွေ့ကြုံတွေအများကြီးသူတို့အတွက်ကိုရလာတယ်သူတို့ကိုယ်တိုင်ကြိုးစားပြီးတော့သူတို့အကြောင်းတွေကိုရှာတယ်ပြီးတော့လူကြီးတွေကျွန်တော်တို့တွေနဲ့တိုင်ပင်နဲ့တိုင်ပင်ပြီးတော့မှဒီကျောင်းတွေကိုရှောက်တယ်ရှောက်တယ်စကောလာတွေကိုရှောက်တယ်ရှောက်ပြီးတော့စောင့်ကြတယ်ပေါ့နော်အများစုက6လတစ်နှစ်ဆိုရင်ရကြတာပဲအများစုပါလေကျွန်တော်တို့ဒီကလည်းတတ်နိုင်တဲ့လောက်ဘယ်လိုခေါ်မလဲခင်မင်းနဲ့ဆရာဆရာမရင်တင့်တော်တဲ့ဆရာမင်းနဲ့မိတ်ဆက်ပေးတာမျိုးရှိလူမထောက်ခံတာတွေရေးပေးတာမျိုးပေါ့နော်လူအပ်တဲ့ကိစ္စတွေအားလုံးလုတ်ကင်ပေးတဲ့ဟာမျိုးဒါမျိုးတွေကကျွန်တော်88ပြီးတဲ့အချိန်တွေတော့တော်တော်ကိုမလွယ်ကူခဲ့မရှိခဲ့တဲ့အချိန်မျိုးတွေအားလုံးကအခုသူတို့အတွက်ဆိုအစဉ်အဆက်ဖြစ်နေတယ်သူတို့ကိုယ်နိုင်ကလည်းလိုအပ်တဲ့အပိုင်းကိုသူတို့ကိုကျွန်းကျွန်းသားသားနဲ့ကိုလုတ်ကင်ရတယ်ပေါ့နော်အဲ့တော့အခုဆိုရင်ဒီထိုင်းနိုင်ငံမှာရှိတယ်တရုတ်နိုင်ငံမှာရှိမယ်ဂျပန်နိုင်ငံမှာရှိမယ် UK မှာရှိမယ်ဆိုတဲ့ဒီဒေါက်တာဘွဲလွန်တက်နေတဲ့လူတွေဒေါက်တာဘွဲကျိုတက်နေတဲ့လူတွေအားလုံးဆိုရင်နိုင်ငံကိုပြန်ထူထောင်ဖို့အတွက်အရန်ကိုရေးကြည့်ရအခုဖြင့်ဆိုင်းနဲ့သဘောပြန်စားတာပစ္စည်းချပွေးအပိုင်းဒီမှာတို့တို့တကယ်ကိုနည်းပညာသစ်တွေကိုကြိုးစားနေတယ်ပြီးတော့သဘောဘေးအန္တရာယ်ကာကွယ်ဖို့အတွက်ငလျင်ရေးကြည့်တဲ့ကိစ္စတွေပေါ့နော်အဲ့ကိစ္စတွေအတွက်ကိုသူတေသနာတွေကိုဦးစားပေးပြီးလုပ်နေကြတယ်အဲ့ဒါကြောင့်မို့လို့လဲဆရာတို့တွေရဲ့ဆရာတွေကဝမ်မတ်တတာနဲ့တို့ခေါ်ယူလက်ခံနေကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ကျွန်တော်မြန်မာနိုင်ငံမှာဒီနှစ်2024ထဲမှာဒီသဘောဘေးအန္တရာယ်ဆိုလို့အရင်တော့ငရင်တန်းခံရတာတွေဒီရတူပြင်းထန်တာတွေဟိုရေရှာမောခောင်းရေရှာတာဒီနှစ်မှာတော့ရေကြီးတဲ့ပြဿနာရှိတယ်ပေါ့နော်အခုရေကြီးတဲ့ကိစ္စမှာကြိုတင်ပြီးတော့သတိပေးမှုတွေမလုပ်နိုင်အောင်လို့ဟိုမလုပ်နိုင်တဲ့ကြောင့်ပို့ပြီးတော့ထိကြိုက်တယ်လို့တည်ထားတယ်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘာတွေများပြင်ဆင်ထားလဲတိပြရစ
ဟုတ်ကဲ့ပါခင်ဗျကျွန်တော်ကဒီကြံခဲ့တဲ့ 20ကျော်အစိတ်လောက်ကဒီတကယ်ကိုဂျပန်ကတကယ်ငလျင်ငယ်သူတေသနာပတ်သက်ပြီးထဲထဲဝင်ဝင်တောက်လျှောက်လုပ်နေခဲ့ပေမဲ့မြန်မာနိုင်ငံအတွက်ကိုပြန်ပြန်စဉ်းစားပြီးပြင်ဆင်တဲ့အခါတိုင်းမှာကျွန်တော်ပရမတ်ဆုံးမြင်တာဦးစားပေးလုပ်တင်တာကရည်ကြီးတဲ့ကိစ္စကိုအမြန်ဆုံးကာကွယ်တင်တယ်လို့ပဲကျွန်တော်မြင်တယ်ခံယူထားတယ်ပေါ့။ဘာကြောင့်လဲဆိုတော့ရည်ကြီးတဲ့ကိစ္စကကျေကျေပြန့်ပြန့်ကြီးကိုဗမာပြည်မှာနှစ်ပေါင်းများစွာနှစ်စင်နီးပါးတပြည်လုံးနီးပါးမှာခံစားနေရတဲ့ပြဿနာဒီလုံးတိုင်းတာနဲ့ကြည့်လိုက်ငလျင်ထက်ပို့ပြီးကျွန်တော်ကတော့အပြစ်စီးများတယ်ကြိုးတင်ကာဝင်နိုင်တဲ့ကိစ္စကြိုပြီးတော့ပြင်ဆင်နိုင်တဲ့ကိစ္စလို့မြင်တယ်လေဒါကြောင့်မလို့အဲ့ဒီဘိုင်းကိုတကယ့်ကိုချီးပြရအောင်လုပ်စေခြင်းနဲ့မဟုတ်လားဒီနေ့ဖြစ်သွားတဲ့ကိစ္စလည်းအားလုံးညှို့နှင့်ထားတဲ့အတိုင်းပါပဲဘယ်လိုမှနိုင်ငံမတည်ငြိမ်ဘူးဖြစ်လာတဲ့အချိန်မှာတေချာသတိမပေးနိုင်ဘူးတကယ်ကဘာမှကိုမခက်တဲ့ငွေကုန်ချေးကြမှုမများတဲ့ကြိုတိနိုင်တဲ့အခြေအနေမျိုးတွေပေါ့နော်အဲ့ဒီဘိုင်းနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ကြံခဲ့နှစ်လလောက်ကဘာကောင်းမြင်ပါတကယ့်ကိုအဲ့ဒီဘိုင်းကိုဒီစိနာပပါလုံးနဲ့လူနဲ့ပညာရှင်တွေနဲ့စကားပြောပြတယ်ပေါ့နော်ဆိုတော့အဲ့ပညာရှင်တွေလည်းကျွန်တော်ဂျပန်နိုင်ငံကိုမကြာခင်လာပြီးသူတည်တာလုံးနိုင်မယ်လို့ကျွန်တော်မျှော်လင့်ထားတယ်အဲ့ဘက်နေကျွန်တော်ပြင်ဆင်နေတယ်ပေါ့နော်ဆိုတော့တတ်နိုင်တဲ့လောက်လည်းအခုလိုမငင်းငင်းတဲ့အခြေအနေမှာကိုပဲအဲ့ရည်ကြီးတဲ့နယ်ပတ်သက်ပြီးတော့ပေါ့ကျွန်တော်တို့ဒီပညာပိုင်းဆိုင်ရာကိုကြိုတင်ကာဝဲပိုင်းရောပေါ့နော်ပို့ပြီးတော့တိုးပြီးလုံးနိုင်မယ်လို့ထင်ပါတယ်ဘွာကြီးကဒီရှေ့ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်တဲ့တန်ကအများကြီးကိုခံရမှာဆိုတော့အခုလက်ရှိအခြေအနေထက်ကိုသုံးစားလောက်တိုးပြီးတော့ဒီကြီးတဲ့ကိစ္စတွေရောမုံတိုင်းနေကြတဲ့ကိစ္စတွေရောတိုးလာမယ်အန္တရာယ်တွေကပိုပြီးများလာမယ်ဆိုတဲ့အကြောင်းချမ်းသာတဲ့နိုင်ငံတွေတော့မှအခုကချောင်လဲဖို့မလွယ်တဲ့အခြေအနေမှာဆိုတော့ကျွန်တော်တို့လိုဆင်းရဲတဲ့နိုင်ငံတွေကတော့အများကြီးထိခိုက်မှာပါဒါကြောင့်ဒီရှေ့ကိုလည်းအများကြီးအာရုံစိုက်ပြီးလုပ်ဖို့လိုပါတယ်ခင်ဗ
ျဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပေါ့နော်သိပ္ပံနဲ့ဤပညာဒီ2024ခုနှစ်အတွက်ပေါ့နော်အချင်းချင်းနဲ့တောင်းတပေးပါဟောအနေထားပေါ့နော
်ဘယ်လိုခေါ်မလဲနိုင်ငံကမတည်ငြိမ်တဲ့အခြေအနေတစ်ခုမှာဆိုတော့လေတိုးတက်မှုပါရှိတယ်လို့ပြောရရင်ကတော့နောက်ပြန်မဆုတ်တဲ့ကိစ္စကိုကျွန်တော်ကတိုးတက်မှုလို့ပြောရမှာပေါ့နော်အဲ့တော့ခုနပြောတဲ့နှစ်ပေါင်း80ကျော်မငင်းညက်ခဲ့တဲ့နေဆက်ဒေတာတွေကခုငင်းညံပြီးတော့အင်ဒီဂျင်နိုင်ငံနဲ့လက်တွဲပြီးတော့ဒီနိုင်ငံတိုးတက်ဖို့အတွက်ကိုအများဆင်းရဲပါလေဆိုတဲ့ကြီးနေဒီမှာအခုအရန်ကိုပြည်တိုင်းအပိုင်းမှာရောတကယ်ရှေ့အတွက်ကိုလူငယ်တွေအရန်ကိုကြိုးစားနေတဲ့ကိစ္စကတော့ဒါပြည်သူတိုင်းရွေ့တဲ့အရွယ်ကြီးတစ်ခုလို့ပြောချင်ပါတယ်အဲ့လိုပုံစံမျိုးကပို့ပြီးတော့တပြည်လုံးပေါ့နော်တရားရဂိုင်လုံးမြန်မာပြည်တစ်ခုလုံးငင်းညံသွားတယ်ဆိုရင်ဘယ်လိုနိုင်ငံကြီးစနစ်ပဲလာလာပါနိုင်ငံတစ်ခုကအကြိမ်ငြိမ်းချမ်းသွားမယ်လို့မျှော်လင့်ထားတာကြည့်မယ်ဆိုရင်တော့အရှိန်ဟုန်တဲ့ကိုအများကြီးတိုးတက်မှာပါအဲ့အတွက်လည်းအခုလူငယ်တွေအများစုကကြိုပြီးပြင်ဆင်နေကြတယ်လို့သုံးသပ်ပါတယ်ခင်ဗျဒေ
ါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့လေဒီသတင်းပတ်အတွက်တိုက်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲညံလာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
ဒီမှာသိပ္ပံနဲ့ဤပညာကဏ္ဍလူငယ်တွေမျှော်လင့်ချက်ကိုနှစ်ကုံအထူးအစီအစဉ်ဖြစ်တော်ခင်မြတ်သက်ဒေါက်တာမိုးကျော်သူကိုမြန်မြန်ပြောပြခဲ့တာပါအခုတော့ VO ရဲ့တောက်ကြညာအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချက်ကုစားမိုးကျော်ပြောပြပေးပါအောင်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာယာယီသမရဟန်ဒက်ဆူကိုတရားစွဲဆိုဖို့လွှတ်တော်အမတ်တွေကဒီကနေ့မဲခွဲဆုံးဖြတ်လိုက်ပါတယ်ဆေးဟုတ်ချွေးကျင်ညာကဲလို့ယာရုကနေဖေရှားယာယီဖေရှားခံထားရတဲ့သမရယွန်ဆုယိုးကိုယာယီသမရကကာကွယ်နေတဲ့ဆိုပြီးလူအများစုအတိုက်ခံအမတ်တွေကဒီနေ့တောက်ကြနေမှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အနာရပါတီ PPP ရဲ့လွတ်တော်အမတ်တွေကန့်ကွက်နေတဲ့ဂျာရဲရဘဲဝင်ကြီးချုပ်လည်းဖြစ်တဲ့ယာယီသမရဟန်ဒတ်ဆူကိုလွတ်တော်ကိုယ်စီ192ယောက်ကမဲပေးဆုံးဖြတ်ခဲ့ပါတယ်။ယူကရိန်းမှာဒဏ်ရာနဲ့ဖမ်းခံထားတဲ့မြောက်ကိုရီးယားစစ်သားဟာဒဏ်ရာနဲ့ပဲတည်ဆုံးသွားပြီလို့တောင်ကိုရီးယားထောက်လှမ်းရေးဌာနကဒီကနေ့တောက်ကြနေမှာပြောဆိုပါတယ်ဒီဇင်ဘာလ26ရက်နေ့ကမြောက်ကိုရီးယားစစ်သားတရက်ကိုယူကရိန်းဘက်ကအရှင်ဖမ်းမိခဲ့ပေမဲ့ရရှိထားတဲ့ဒဏ်ရာပြင်းထန်တာကြောင့်တရက်အကြာဒီကနေ့မှာတည်ဆုံးသွားတယ်လို့မဟာမိတ်ထောက်လှမ်းရေးတွေကိုကိုကာပီတောင်ကိုရီးယားကအတည်ပြုပြောဆိုပါတယ်အမေရိကန်ပြည်ထောင်စုမှပထမအဦးဆုံးလူကိုကူးစက်တဲ့ပြင်းထန်တဲ့ကြက်ငှက်တုပ်ကွေးနမူနာယောဂါကိုယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကတပ်ခွဲကမှစမ်းသပ်ရမှာဗိုင်းရပ်စ်အသွင်ပြောင်းတာကိုတွေ့ရှိခဲ့ရပါတယ်။ကြက်ငှက်တုပ်ကွေးကူးစက်ခံရသူရဲ့ခြံဝင်းထဲကကြက်ငှက်တွေကစစ်ဆေးတွေ့ရှိတဲ့ဗိုင်းရပ်စ်ကိုမဟုတ်ဘဲအသွင်ပြောင်းနေတဲ့မျိုးကွဲဖြစ်နေတယ်လို့ CDC ကပြောဆိုပါတယ်။ကာကွယ်ရေးအသုံးစရိတ်အမေရိကန်ဒေါ်လာ55ဘီလီယံအပအဝင်လာမယ့်ဧပြီလမှစတင်အသုံးအသက်ဝင်မဲ့ရာသုံးချေခံမှန်းအသုံးစရိတ်ဒေါ်လာ930ဘီလီယံကိုဂျပန်အစိုးရကအတည်ပြုလိုက်ပါတယ်အသက်ကြီးရွယ်တွေများလာတဲ့လူမှုအတွက်လူမှုဖူလုံရေးနဲ့ကာကွယ်ရေးအသုံးစရိတ်တွေအတွက်တိုးမြှင့်မှာဖြစ်ပါတယ
်ကျေးဇူးပါကိုစောမိုးကျော်ရေအခုလိုသတင်းချင်းချုပ်ပြီးမှာတော့ VO ရဲ့တောက်ကြညာအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညထုတ်လွှင့်မှုကမတ်ခင်လေးပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ဟယ်လင်ကာဒီယန်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များလည်းတကွာ မြမပြည်သူပြည်သားအလုံးဒီနှစ်ကုန်အထိကိုဘေးပြောင်ဝေးကွာလူရဆနာပြေဝရှင်လန်းချမ်းမြေစွာဖြတ်သန်းနိုင်ကြပါစေ။ကောင်းကောင်းလေးအစ်ဆက်နိုင်နေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come.